Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်ဇူလိုင်လ20ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအချိန်စတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းနိုမီတာ2532 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။စနေညပိုင်းအတွက်အစီအစဉ်မှုကကျမစုမုံပါရှင်
။မင်္ဂလာညချမ်းပါရှင်။ဒီကနေ့ညပတ်သတင်းတွေကိုကိုရနိုင်တဲ့ကျမနန်းလာလို့ပြောပြမှာပါ။ဗြိတိန်ရင်နံတင်တင်မောက်ကိုဟာမစီလက်ကျမ်းမှာဖန်စီထိန်းသိမ်းလိုက်တဲ့အီရန်နိုင်ငံအနေနဲ့အနေအများတဲ့လမ်းကိုရှောင်နေတဲ့အပေါ်ဆိုရင်လည်းဗြိတိန်နိုင်ငံခြားရေးဝန်ကြီးကဒီကနေ့ပြောပါတယ်။အမေရိကန်ပြည်ထောင်စုနဲ့ပါကစ္စတန်နိုင်ငံပူးပေါင်းပြီးတော့လက်နက်ကိုင်စစ်သည်ကြောင့်အုပ်စုတွေအပေါ်ဖြိုခွင်းနေနေနေပါတယ်။တောင်အာရှဒေသကအိန္ဒိယ၊နီပေါ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာမုတ်တုံမိုးကြောင့်မိုးကြီးပြီးရေကြီးလို့တိတ်ဆုံးမှုအရေအတွက်150ကျော်သွားပါပြီ။ဒီလိုထိတ်တဲ့အောင်သတင်းတွေကိုပြောပြပါမဆုံ
းဟုတ်ကဲ့ပါနန်းလောင်ရေခြနေညအတွက်ထိတ်တဲရောက်သတင်းလွှာတွေကတော့ရန်ကုန်တက္ကသိုလ်ကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ရောက်ရှိလာတဲ့အချိန်မှာဖမ်းဆီးတရားစွဲဆိုထောင်ချခံထားရတဲ့ကျောင်းသားတွေချက်ချင်းပြန်ပြီးလွှတ်ပေးဖို့ကျောင်းသူကျောင်းသားတွေကဆန္ဒပြပြီးတောင်းဆိုခဲ့ကြတာဘာကြောင့်ပါလဲ
ဒီလိုမျိုးဖြစ်နေတဲ့ကိစ္စရပ်တွေကိုတောင်းဆန်းစုကြည်မသိလို့လားနောက်ဆိုရက်ကိစ္စရပ်ပေါ်မှာကျွန်တော်တန်လျာရှိတယ်တကယ်ကိုယ်တိုင်ကတူတူတိုင်
မတိဘူးဘာသာသားဖွဲ့ချုပ်ရဲ့ထွေထွေတွေ့ရမှုပြောပြပေးသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်နောက်2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလွှတ်တော်မှာဆောင်ရွက်နေတာကပြင်ဆင်ရေးထင်သလောက်လွယ်ကူပါမလားဆိုတာသုံးသပ်ထားတဲ့သတင်းတော်မဆုအစီအစဉ်နဲ့အရက်သားဆွေရလက်ထက်မြန်မာသတင်းမီဒီယာလွတ်လပ်ခွင့်အခြေအနေတွေကြောင်းတင်ပြထားတဲ့မြန်မာတခွင့်အစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်ရှင်ဒုတိယပိုင်းနိုင်ဝက်မှာလည်းဒီ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအလားအလာတွေနဲ့ပတ်သက်ပြီးဆွေးနွေးကြမှာပါအခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်
အရှေ့လက်ပိုင်းဒေသကဟိုမိုဆီလက်ကြားကိုဖျက်ဆီးသွားတဲ့ပရိုတိန်အလန်တင်ရင်နံတင်တင်မောကိုမနေ့တောက်ကြနေ့ကဖမ်းဆီးထိန်းသိမ်းလိုက်တဲ့အီရန်နိုင်ငံအနေနဲ့အနေရများတဲ့လမ်းကိုရှောင်နေတဲ့အပေါ်ဆိုရင်လည်းပရိုတိန်နိုင်ငံခြားရေးဝန်ကြီးဂျယ်ရမီဟန့်ကဒီကနေ့ပြောပါတယ်အီရန်ငါဖန်တင်မောနဲ့မတော်တဆထိခိုက်မိတယ်လို့ဆိုရဲစတန်နာအင်ပါရိုရင်နံတင်တင်မောကိုဟော်မတ်စီလက်ကြားနဲ့မင်းနေချင်းဆိုင်မှာရှိနေတဲ့ဘန်ဒါအဘာစိတ်ကမှသတင်းထားတယ်လို့အီရန်နိုင်ငံက First သတင်းအေဂျင်စီကပြောပါတယ်ပရတင်နိုင်ငံခြားရေးဝန်ကြီးဟန့်ကတော့တင်မောတွေအနေရကင်းမှုပရတင်ဘက်ကစဉ်းစားချင်းချင်းပြီးအခိုင်အမာတုံ့ပြန်ဆောင်ရွက်သွားမယ်လို့ Twitter မှာရေးပါတယ်အီရန်ရင်နံတင်တင်မော Chris Wan ကိစ္စကိုလည်းဖြေရှင်းတယ်မနီလာရှာနေတယ်လို့ဝန်ကြီးဟန့်ကပြောပါတယ်ဥရောပသမဂ္ဂကချမှတ်ထားတဲ့တန်ခတ်ပိတ်ဆို့မှုတွေကိုချိုးဖောက်ပြီးစီးရီးယားနိုင်ငံကိုရင်နံတင်မောဖို့ချိုးဖောက်ဆိုတဲ့တန်ရနဲ့အီရန်ရှင်းနံတင်တင်မော Chris Bond ကိုချီလိုက်လာလေးရနေကဂျီဘရော့တာရေးလက်ကြမှာဖန်စီထိန်းသိမ်းထားတာဖြစ်ပါတယ
်။မေဂန်ပြည်ထောင်စုကဆော်ဒီအာရေဗျနိုင်ငံမှာရှိတဲ့လေတပ်အခြေစိုက်ခန်းကိုတိုက်လေရင်လေတောင်းကာရန်ကာကွယ်ရေးစနစ်တွေအပါအဝင်အမေရိကန်တပ်ဖွဲ့တွေကိုထပ်ပြီးတော့ဆေးလွှတ်လိုက်ပါတယ်။အရှေ့လေပိုင်းဒေသတွင်းမှာအီရန်ဘက်ကစီးရီးယားထိန်းချုပ်မှုတွေရှိလာနေတာကြောင့်အမေရိကန်ဘက်ကအခုလိုမျိုးတပ်ဖွဲ့တွေကိုထပ်ပြီးဆေးလွှတ်လိုက်တာဖြစ်ပြီးတော့ဒီထဲမှာအမေရိကန်တပ်ဖွဲ့ဝင်900ကျော်လောက်ပါဝင်နိုင်ခြင်းရှိပါတယ်။အမေရိကန်တပ်တွေဆော်ဒီနိုင်ငံမှာခြေစိုက်ဖို့သဘောတူညီလိုက်တာနဲ့ပတ်သက်ပြီးဆော်ဒီနိုင်ငံသားရဲ့ဝန်ကြီးဌာနကလည်းမနေ့တောက်ကြနေ့ကကြေညာခဲ့ပါတယ်။ဒါပေမဲ့အသေးစိတ်ကိုတော့ထုတ်ပြန်ပြောဆိုခြင်းမရှိခဲ့ပါဘူး။အမေရိကန်ဟာ1990ဖြစ်လွန်နှစ်တွေအတွင်းကဆော်ဒီနိုင်ငံကအဲ့ဒီလေတပ်အခြေစိုက်စခန်းကိုအသုံးပြုခဲ့တာဖြစ်ပြီးတော့2003ခုနှစ်ကအီရတ်နိုင်ငံရဲ့ဆက်အာနာရှင်ဆဒမ်ဟူစိန်ပြုတ်ကျသွားပြီးတဲ့နောက်မှာမသုံးတော့ပဲနေခဲ့တာပါ။အမေရိကန်နဲ့ဆော်ဒီကြားကူလို့ဆက်အခြေစိုက်စခန်းကိုအသုံးပြုဖို့ကိစ္စကိုတော့အီရန်ဘက်ကပါရှန်ပင်လယ်ကွေ့ထဲမှာဗြိတိန်ရင်နံတင်တင်ပေါက်ကိုဖမ်းလိုက်တာကြောင့်မဟုတ်ပဲလွန်ခဲ့တဲ့သတင်းပတ်အတော်ကြာကလေးကလှုပ်ဆောင်ခဲ့တာဖြစ်တယ်လို့ပြောပါတယ်။ဆော်ဒီနိုင်ငံကိုတပ်ဖွဲ့တွေကိုဆေလွတ်ဖို့ကိစ္စကိုအမေရိကန်ပင်တဂွန်စစ်ထောင်ချုပ်ကလည်းသဘောတူလိုက်ပြီးဖြစ်တယ်လို့အမေရိကန်ရဲ့ဗဟိုကွက်ကိဌာနကတောက်ကြနေညနေပိုင်းကကြေညာချက်ထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့မေလကအမေရိကန်သမ္မတထရမ့်အစိုးရကအီရန်ဟာပင်လယ်ကွေ့ဒေသမှာအမေရိကန်တပ်ဖွဲ့တွေနဲ့အမေရိကန်ရဲ့အကျိုးစီးပွားတွေကိုတိုက်ခိုက်လာနိုင်ခြေတွေတိုးလာနေတယ်လို့စုံစမ်းထောက်လှမ်းရရှိကြောင်းပြောလိုက်ပြီးတဲ့နောက်အမေရိကန်နဲ့အီရန်ကြားတင်းမာမှုတွေပုံများလာနေတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုနဲ့ပါကစ္စတန်နှစ်နိုင်ငံပူးပေါင်းပြီးတော့လက်နက်ကိုင်စစ်သွေးကြောအုပ်စုတွေအပေါ်ဖြိုခွင်းနိုင်နေတဲ့စစ်စင်ရေးတွေဒီလာမှစတင်လိုက်ပါတယ်လေလာသုံးသပ်သူတွေကတော့ဒီစစ်စင်ရေးဟာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ပါကစ္စတန်ဝန်ကြီးချုပ်အီမရာခန်တို့ဝါရှင်တန်မှာလာမယ့်သတင်းမှအတွင်းတွေ့ဆုံပွဲမတိုင်ခင်မြေပြင်စစ်စင်ရေးတွေပူးပေါင်းလုပ်ကဲမှုအဖြစ်သုံးသပ်ပါတယ်အိန္ဒိယနိုင်ငံမွန်ဘိုင်းမြို့ကဟိုတယ်တစ်ခုကို2008ခုနှစ်ကအကြမ်းဖက်တိုက်ခိုက်ဖို့နောက်ွယ်ကနေစီစဉ်ခဲ့သူဖြစ် ဆွဆွဲခံထားတဲ့လက္ခဏာဤတီဘာ group အုပ်စုကောင်းဆောင် Hafia Sadiq ကိုပါကစ္စတန်နိုင်ငံပန်ဂျပ်ပြည်နယ်တာဝန်ရှိသူတွေကပြီးခဲ့တဲ့ဗုဒ္ဓနေ့မှာဖမ်းဆီးခဲ့ပါတယ်။အဲဒီဟိုတယ်တိုက်ခိုက်မှုအတွင်းသေဆုံးခဲ့တဲ့လူ166ဦးထဲမှာအမေရိကန်နိုင်ငံသား6ဦးပါဝင်ပါတယ်။ဘာသာရေးကောင်းဆောင် Sadiq ကိုပြီးခဲ့တဲ့နေ့နဲ့အတွင်းအပြင်းထန် PR တွေပေးပြီးတော့အခုလိုဖမ်းဆီးမိလိုက်တဲ့အပေါ်သမ္မတ Trump က Twitter ကနေချီးကျူးရေးသားခဲ့ပါတယ်။ဝန်ကြီးချုပ် Imran Khan ရဲ့အမေရိကန်ခီးမတိုင်ခင်မှာပါကစ္စတန်ဘက်ကအခုလိုလှုပ်ရှားလိုက်တာဟာသမ္မတ Trump အစိုးရနဲ့ဆက်ဆံရေးတိုးတက်ဖို့ကော်မန်ဒိုလက္ခဏာဖြစ်လိမ့်မယ်လို့လည်းကြွမ်းကျင်သူတွေကရှုံ့မြင်ပါတယ်။ပါကစ္စတန်နိုင်ငံဟာသူ့မြေပေါ်ကအကြမ်းဖက်သမားတွေကိုနှိမ်နင်းနိုင်ခြင်းမရှိဘူးဆိုပြီးသမ္မတ Trump အစိုးရကဆွဆွဲပြောဆိုထားတာလည်းဖြစ်ပါတယ်။
2019ခုနှစ်ကလူသန်း150လောက်ရဲ့လူမှုဖူလုံရေးနံပါတ်ဒေနဲ့တခြားပုဂ္ဂိုလ်ရေးဆိုင်ရာအချက်အလက်မှတ်တမ်းတွေပေါ်ကြားသွားခဲ့မှုနဲ့ပတ်သက်ပြီးတော့ Equifax သတင်းအချက်အလက်နဲ့နည်းပညာကုမ္ပဏီအနေနဲ့ American ရဲ့ဘူကုန်သွယ်ကော်မရှင်ကိုဒေါ်လာတန်း900ရောက်ကြီးပေးဖို့သဘောတူညီမှုရရှိခဲ့တယ်လို့ The Wall Street Journal သတင်းစာကဖော်ပြလိုက်ပါတယ်။ဒီလိုမျိုးနှစ်ဖက်သဘောတူညီမှုကိုတော့အစောဆုံးအနေနဲ့တနင်္လာနေ့မှာကြေညာသွားမယ်လို့ဒီကိစ္စနဲ့ပတ်သက်ပြီးတော့နှိစက်သူတဦးကိုကိုးကားပြီး The Wall Street Journal သတင်းစာကဖော်ပြခဲ့တာပါ။ဒါပေမဲ့ Equifax ကုမ္ပဏီဘက်ကတော့ရုံးတရားဖြေချဖို့ညှဉ်းဆန်းခဲ့ပါတယ်။အခုလိုသဘောတူညီလိုက်တဲ့အတွက်ဘ ഹു ကုန်သွယ်ရေးကော်မရှင် FTC စားသုံးသူတွေရဲ့ဗဏ္ဍာရေးဆိုင်ရာအကာအကွယ်ပေးမှုဘျူရို CFPB နဲ့ပြည်နယ်ရှင်းလင်းချုပ်အထောက်အပံ့များရဲ့စုံစမ်းစစ်ဆေးမှုတွေကိုလည်းဖြေရှင်းပြီးသွားစေမှာဖြစ်တယ်လို့ဒီသတင်းစာကပြောပါတယ်။ဒါ့အပြင်စားသုံးသူတွေဘက်ကတနိုင်ငံလုံးတိုင်းတာနဲ့တရားစွဲထားတာကိုလည်းပြည်လည်သွားစေမှာပါ။အနေပသက်ပြီးတော့ FTC နဲ့ CFPB အဖွဲ့ပြောခွင့်ရတွေကိုဆက်သွယ်ခဲ့ပေမဲ့တစုံတရာတုံ့ပြန်ပြောဆိုခဲ့ခြင်းမရှိခဲ့ဘူးလို့ဆိုပါတယ်။ဒီသတင်းအချက်အလက်ဖောက်ကြားမှုဟာအမေရိကန်ပြည်ထောင်စုမှာလူတွေရဲ့ပုဂ္ဂိုလ်ရေးဆိုင်ရာအချက်အလက်တွေအများဆုံးပေါက်ကြားမှုတွေကတစ်ခုဖြစ်ပါတယ်။အဲ့လိုအချက်အလက်တွေပေါက်ကြားသွားခဲ့တာကြောင့်လူတူးချင်းရဲ့လူမှုဖူလုံရေးနံပါတ်၊မွေးနေ့၊လိပ်စာ၊ကားလိုက်စင်နဲ့ credit card နံပါတ်တွေလည်းပါဝင်သွားခဲ့ပါတယ်ခင်ဗျာ။
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 9300ညတိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနစ်တင်းတွေမှာတိုင်းဒိုမီတာ190 kHz 1905ကနေပြောထုတ်လည်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်တရုတ်နိုင်ငံအလဲပိုင်းဟိုင်နန်ပြည်နယ်ကတန်ခွေစေယုံတကူမနေ့တောက်ကြနေညနေမှာပေါက်ကွဲခဲ့တာကြောင့်တေဆုံးသူ10ဦးထက်မနည်းရှိပြီးတော့19ဦးကျော်ဒဏ်ရာအပြင်းထန်ရသွားတယ်လို့ဆာမီဆီယာမြို့ခြေကိုက်အခြေစိုက်ဒေသခံသတင်းဌာနကဆိုပါတယ်ဒဏ်ရာရသူထဲက5ဦးကတော့စိုးရိမ်ရတဲ့အခြေအနေမှရှိပါတယ်ပေါက်ကွဲမှုအပြင်းလွန်လာကြောင်းအနီအနားကအိမ်တွေပါပျို့ချခဲ့တာပါရှာဖွေကယ်ဆယ်ရေးလုပ်သားတွေနဲ့အသက်ရှင်ကျန်းသူတွေကိုဒီကနေ့ဆက်ပြီးတော့ရှာဖွေနေပါတယ်ပကွဲမှုကြောင့်အရေးအတွက်အတိအကျမသိရတဲ့အခြားလူအတော်များများလည်းထိခိုက်ဒဏ်ရာရခဲ့ကြတယ်လို့ဒေသခံအာဏာပိုင်တွေကပြောပါတယ်။ထိခိုက်ဒဏ်ရာရသွားသူတွေကိုလည်းနှိစရာစေုံစေခံတွေကိုပို့ထားတာပါ။ရှာဖွေကယ်ဆယ်ရေးအတွက်မိသက်က46ဆင့်နဲ့မိသက်သမား209ဦးကိုဆေးလုထားတယ်လို့ဟိုင်နန်ပြည်နယ်မိသက်ဌာနကဒီကနေ့ပြောပါတယ်။အနီးအနားကမြို့ရယ်မှာရှိတဲ့ဆေးရုံကဆေးဝန်ထမ်းတွေကိုလည်းထိခိုက်ဒဏ်ရာရသူတွေကိုကူညီပို့သပေးနိုင်မှုအခင်းဖြစ်ရာဒေသတွေဆေးရုံတွေကိုဆေးလုထားတယ်လို့အခင်းဖြစ်ရာနေရာကိုလည်းလှူနာတင်ရင်အစင်30နဲ့ကျန်းမာရေးဝန်ထမ်း60ကျော်ပေးဖို့ဆေးလုထားတယ်လို့ဒေသခံကျန်းမာရေးဌာနကပြောပါတယ
်။ဂျပန်နိုင်ငံက animation ရုပ်သံ studio တစ်ခုကိုမီးရှို့ပြီးတော့လူ33ယောက်ကိုတတ်ခဲ့တယ်လို့တန်ကြားရှိသူဟာလူရမှုနဲ့ပြစ်ဒဏ်ကြခံခဲ့ရဘူးသူတဦးဖြစ်ပြီးတော့သူရေးထားတဲ့ဝတ္ထုခိုးချခံခဲ့ရတယ်လို့ယူဆတာကြောင့်အခုလိုတိုက်ခိုက်တာဖြစ်တယ်လို့သတင်းတွေကအတောက်ချနေမှာဖော်ပြလိုက်ပါတယ်ဒီတိုက်ခိုက်မှုကိုကျူးလွန်ခဲ့သူဟာအသက်42နှစ်အရွယ်ရှင်ဂျီအေအိုဘာဆိုသူဖြစ်ပြီးသူဟာ2012ခုနှစ်ကတိုကျိုမြို့အရှေ့ဘက်စတိုးဆိုင်တစ်ခုကိုလူရက်ခဲ့ရကြောင်းထောင်ချခဲ့ဘူးတဲ့သူဖြစ်တယ်လို့ရဲတပ်ဖွဲ့ကကူးကားပြီးတော့ NHK သတင်းဌာနကဖော်ပြပါတယ်ဒါပြင်သူဟာစိတ်ပိုင်းဆိုင်ရာအရာလဲစေကူသားမှုတွေလုပ်နေရတယ်လို့ NHK ကပြောပါရယ်ဂျပန်နိုင်ငံရဲ့ရှေးဟောင်းမြို့တော်ဂျိုတိုကနာမည်ကြီးဂျိုတို animation ရုပ်သံစတူဒီယိုကိုတိုက်ခိုက်မှုကြောင့်လူ33ယောက်သေဆုံးပြီး10ယောက်ကတော့စိုးရိမ်ရာအနေထားနဲ့ဆေးရုံတင်ထားရတယ်လို့အနာပိုင်တွေကပြောပါရယ်သေဆုံးသူအများစုကတော့ carbon dioxide တန်းငွေတွေကိုရှူမိတာကြောင့်သေဆုံးသွားကြတာဖြစ်ပါတယ်ဒါဟာ2000ခုနှစ်ကတိုကျိုမြို့မှာလူ44ယောက်မိလောင်သေဆုံးမှုဖြစ်ပြီးတဲ့နောက်အဆိုးဝါးဆုံးတိုက်ခိုက်မှုလည်းဖြစ်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမှာဒီရုံးပရက်အတွင်းအပူချိန်နဲ့လေတုဆူတိုင်းစားရအနေနဲ့ရှိလောက်အောင်မြင့်တက်နေတာကြောင့်ကြိုတင်ကကွယ်မှုမရှိရင်အပူရှက်ပြီးတော့နာမကျန်းဖြစ်နိုင်ခြင်းရှိတယ်လို့အမေရိကန်မိုးလေဝသဌာနကတတိပေးချက်ထုတ်ပြန်ထားပါတယ်။ဆွေမျိုးတွေတက်ဤတက်ကြီးရွယ်အိုတွေနဲ့အသိမိတ်ဆွေတွေရဲ့အခြေအနေကိုသတိထားစောင့်ကြည့်စစ်ဆေးဖို့လည်းအကြံပြုထားပါတယ်။နိုင်ငံအနောက်အလဲပိုင်းနဲ့အရှေ့ဘက်ကန်ယူရန်တဝိုက်ကမြို့ကြီးတွေမှာလှေဖြစ်အားများပြီးတော့ပူနွေးတဲ့လေတုတွေကြောင့်အပူချိန်တွေမြင့်တက်နေပါတယ်။မြို့တော်ဝန်ရှိသူတွေကလည်းရေကူးကန်တွေကိုအချိန်တိုးပြီးတော့ဖွင့်လှစ်ပေးထားသလိုအပူတန်းကိုအကောင်းဆုံးရင်ဆိုင်နိုင်တဲ့နည်းလမ်းတွေကိုလည်းလူ ဒူကိုအတိပေးအကြောင်းကြားရပါတယ်။နယူးယောက်မြို့မှာဒီကနေ့အပူချိန်33ဒီဂရီဆယ်ဆီယပ်ထိရောက်ရှိမှဖြစ်ပေမဲ့ဆိုထိုင်းစကြောင်43ဒီဂရီဆယ်ဆီယပ်ထိလို့အပူချိန်မျိုးခံစားရနိုင်တယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းထားပါတယ်။မြို့တော်ဝါရှင်တန်မှာတော့ဒီကနေ့စနေနေ့မှာအပူချိန်38ဒီဂရီဆယ်ဆီယပ်ထိရောက်ရှိမှဖြစ်ပြီးဖီလန်ဒဲဖီးယားမှာတော့36ထိမြင့်တက်လာမှာပါ။2019ခုနှစ်ဂျွန်လဟာကမ္ဘာအပူချိန်စံချိန်ကိုကျော်လွန်သွားခဲ့တယ်လို့ကမ္ဘာမြေသူရမကပင်လယ်ရေဒုမှာပါဂျွန်လရဲ့အပူချိန်ဆုံးစံချိန်ကိုချိုးသွားပြီလို့ကမ္ဘာမိုးလေဝသဆိုင်ရာအဖွဲ့အစည်း WMO ကပြောပါတယ်။ဥရောပမှာလည်းဂျွန်လရဲ့အပူဆုံးစံချိန်ကိုကျော်လွန်သွားခဲ့တယ်လို့အိန္ဒိယနဲ့ပါကစ္စတန်နိုင်ငံမှာလည်းမိုးဦးမတိုင်ခင်ဆိုးဝါးပြင်းထန်လို့နဲ့အပူလိုင်းတံကိုခန်းစားခဲ့ရတယ်လို့ WMO ကပြောပါတယ
်2019ဘောလုံးရာသီကြိုခြေစမ်းပွဲတွေကိုကမ္ဘာတစ်ဝှမ်းကစားနေကြတာမှာစင်ကာပူဒီကနေ့ကစားတဲ့ဖွဲ့မှာတော့ Manchester United အသင်းကအင်တာမီလန်အသင်းကိုနိုင်တော့ပါတယ် ICC ဖလားဘောလုံးပွဲဖြစ်တဲ့ Manchester United နဲ့ Inter Milan တို့စင်ကာအမျိုးသားဘောလုံးကွင်းကြီးမှာကစားကြတာမှာ Man U က Inter ကိုတကူးကိုမရှိနဲ့နိုင်တော့တာဖြစ်ပါတယ်မယူရတဲ့တလုံးသေးသောအနိုင်ဂိုးကိုတော့ဒုတိယပိုင်း86မိနစ်မှာ Mason Greenwood ကဘယ်ချင်းနဲ့ကန်သွင်းခဲ့တာပါပြစ်တဲ့မောကနေတစ်ဆင့်ပြန်ထွက်လာတဲ့ဘောလုံးကို Greenwood ကနောက်တန်းလူတွေကိုလိမ်ပြီးတော့ဘယ်ချင်းနဲ့ကန်သွင်းခဲ့တာဖြစ်ပါတယ်မယူသင်းဟာဒီပွဲမတိုင်ခင် Australia မှာကစားခဲ့တဲ့ပွဲဒီမှာလဲ Perth Glory အသင်းကို2ဂိုး Leeds United အသင်းကို4ဂိုးနဲ့နိုင်ခဲ့တာဖြစ်ပါတယ်ခင်ဗျာ
စနေညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးချင်ပါတယ်။တိုင်းပြည်ရဲ့ပဂရိအခြေအနေတွေကိုထောက်ပြပြောဆိုဆန္ဒထုတ်ဖော်ခဲ့ကြတဲ့ကျောင်းသားလူငယ်တွေကိုမတရားပုံမှားတွေနဲ့ဖမ်းဆီးတရားစွဲဆိုထောင်ချထားတာတွေချက်ချင်းပြန်ပြီးလွှတ်ပေးဖို့နိုင်ငံတော်ဤတိုင်းပြည်ငံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကများအဖွဲ့ချုပ်ကကျောင်းသားတွေကပထမအဦးဆုံးအကြိမ်ဆန္ဒပြတောင်းဆိုလိုက်ကြပါတယ်။ရန်ကုန်တက္ကသိုလ်ကိုတော်ဆန်းစုကြည်ရောက်ရှိလာတဲ့အချိန်မှာအခုလိုမျိုးကျောင်းသူကျောင်းသားတွေကဆန္ဒပြဆိုင်ပုတ်တွေကိုင်ဆောင်ပြီးဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ဘာကြောင့်တော်ဆန်းစုကြည်ကိုတမကကျောင်းသားတွေဆန္ဒပြခဲ့ကြရပါသလဲဆိုတာကိုစူးစီးတင်ပြထားတာနားဆင်ပါရှင်။ဒီကနေ့ရန်ကုန်တက္ကသိုလ်ဆရာတုခမ်းမမှာမြန်မာနိုင်ငံကင်းထောက်ဖွဲ့ချုပ်အကြီးအကဲအဖြစ်ဂတိခံယူဖို့ရောက်ရှိလာတဲ့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကများအဖွဲ့ချုပ်ဘကတရန်ကုန်တက္ကသိုလ်ကျောင်းသားများတမကဘကတကျောင်းသားတွေကဖမ်းဆီးခံကျောင်းသားတွေအများဆုံးပြန်လွှတ်ပေးရေးအပါအဝင်ကျောင်းသားတို့ရဲ့အခွင့်အရေးတွေအတွက်ဆိုင်းပုတ်တွေကင်ဆောင်ပြီးငြိမ်းချမ်းစွာဆန္ဒပြတောင်းဆိုခဲ့ကြပါတယ်။ဘကတများဖွဲ့ချုပ်ကကျောင်းသူကျောင်းသားတွေကနိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ကိုဘာကြောင့်ဆန္ဒပြခဲ့ရပါသလဲ။ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကများအဖွဲ့ချုပ်ဘကတထွေထွေအတွေ့အမှုကိုကောင်းထက်ကျော်က VOA မြန်မာပိုင်းကိုအခုလိုပြောပြပါတယ်
။ဒီနေ့တိုင်းပြည်မှာဖြစ်နေတဲ့အကြောင်းအရာခုရေးကိစ္စအပါအဝင်ပေါ့နော်။ 7 million ကျွန်တော်ရှိတတ်တဲ့ချိန်မှာကျွန်တော်တို့ကိုတရားစွဲဆိုရဲ့ကိစ္စရမျိုးဒီလိုမျိုး 7 million ခန်းသားတွေပေါ်မှာဒီပုံမှန်ဆက်ကိုတက်ပြီးတော့တရားစွဲဆိုမှုတွေရှိနေတယ်။ပြီးရခါမှာဒီအော်တိုတေကိစ္စမှာပါနေတဲ့ထူးဝေရန်လိုကိစ္စရမျိုးတွေရှိနေတယ်။အဲတော့ဒီလိုမျိုးဖြစ်နေတဲ့ကိစ္စရတွေကိုတောင်းခံမှုကြီးမသိလို့လား။နောက်ဆိုရဲကိစ္စရပေါ်မှာကျွန်တော်တန်လျာရှိတယ်။တကယ်ကိုယ်တိုင်ကတကယ်ကိုယ်တိုင်မသိဘူးလို့လည်းကျွန်တော်တို့ယူဆတဲ့ကြောင့်ကျွန်တော်တို့ဒီနေ့အဲ့လိုမျိုးလုပ်ကြရတာဖြစ်ပါတယ်အတိအကျရွယ်ချက်ကတော့ဒီနေ့ရန်ကုန်တိုင်းမှာဖြစ်ပျက်နေတဲ့တောင်သားခွင့်ရင်ဆုံးဆုံးတာဒီမန္တလေးတိုင်းမှာဖြစ်ပျက်နေတဲ့တောင်သားငင်ကလေးကိုဖမ်းတဲ့ကိစ္စရမျိုးတောင်သားမျိုးကိုစီးစေခြင်းနဲ့ပြည့်ခါမှာမျက်နှာချင်းဆိုင်ပြီးတော့ကျွန်တော်တို့တွေနဲ့အင်းဝါနေတဲ့အောင်ဖြစ်နေတဲ့တောင်သားမျိုးကြီးနဲ့မျက်နှာချင်းဆိုင်ပြီးကျွန်တော်တို့ရဲ့ခံစားချက်ကိုကျွန်တော်ပေါ်ထုတ်တာဖြစ်တယ
်ကာကွယ်ရေးနဲ့ပြည်ထရေးပါဝင်အာဏာပိုင်တွေဘက်ကပုံမှန်မျိုးစုံနဲ့ဖမ်းဆီးတရားစွဲဆိုထောက်ချနေတဲ့အခြေအနေကိုတော့ပြည်သူကရွေးချယ်တင်မြှောက်လိုက်တဲ့ဒေါက်ဆန်းစုကြည်ခေါဆောင်တဲ့ LND ရသားဆွေရနေတဲ့တာဝန်ပဲလစ်လူမရှုထားသေးဘူးလို့လည်းဘာကသာအထွေထွေအတွေ့အမှုကဝေဖန်သွားပါတယ
်။ဟိုမတရားဖန်ဆန်းနေဆိုရင်လွတ်မှာပေါ့ဆိုတဲ့စကားလုံးတစ်လုံးနဲ့ပြောသွားပါတယ်ပေါ့နော်။အဲဒါသူ့ဘက်ကတုတ်ပြန်ကြတာတော့ဟိုတုန်းကလို့ကျွန်တော်တို့တွေကြားထဲမှာရှိတဲ့မျိုးစိမှုမရှိတော့ဘူးလို့ခံစားရပါတယ်ပေါ့နော်။အဓိကပြောချင်တာကဒေါက်တာလူကြီးကိုကျွန်တော်တို့ပြောရမယ့်ကိစ္စရကတော့အရှာမဟုတ်ဘူး။ဒီကနေ့နော်ဆေးအုပ်စုရဲ့လက်ကင်ဖြစ်တဲ့ဒီလေးဩဇာခံနေတဲ့ရဲတပ်ဖွဲ့တွေကထိုင်တိုင်းကျင်းနေတယ်။ဒါရီအားလုံးကဒေါက်တာလူကြီးနဲ့ NND ဆွေးနွေးရဲ့ကော်မတီကကြောင်းလုပ်နေတာဖြစ်တယ်။ဒီလိုကိစ္စရမျိုးတွေကိုကျွန်တော်တို့ကနော်လက်ပိုက်ကြည့်နေတဲ့တော့နော်ပြည်ထရေးနဲ့စိုးစုကဒေါက်တာလူကြီးကောင်းယူဘာမှလုပ်မှာမဟုတ်ဘူး။တနည်းအားဖြင့်ပြောလူကောင်းယူဘာမှလုပ်မှာမဟုတ်ဘူး။အဲ့တော့ကြောင့်နော်လက်ပိုက်မကြည့်ရဘဲနဲ့စိုးစုနဲ့လက်ခွဲတင်ပြီးစိုးစုနဲ့နှိစက်နေတဲ့လုပ်ငန်းစဉ်အစလည်းဆုံးအားလုံးကိုကျွန်တော်တို့ကနော်အစအနေနဲ့အများကြီးလူစုနဲ့နှိစက်တဲ့လူစုအခြေအနေနဲ့အင်အားစုနဲ့နှိစက်တဲ့အခင်းချင်းတစ်ခုကိုဖန်တီးတင်နေတဲ့အချိန်ကြီးတစ်ခုရောက်နေပါဘူ
း။အခုလိုနိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရန်ကုန်တက္ကသိုလ်ရောက်ရှိလာတဲ့အချိန်မှာဘာကတာတပ်မကကျောင်းသားကျောင်းသူတွေဘက်ကကျောင်းသားတို့ရဲ့အခွင့်အရေးဆန္ဒထုတ်ဖော်တောင်းဆိုခဲ့တာဟာ ာနိုင်ငံသားတို့ရဲ့လွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်အဖြစ်လွတ်လပ်စွာထုတ်ဖော်ပြောဆို권လှူရှားမှုအဖွဲ့အသံကကြိုးဆိုပါတယ်ကိုရဲဝေဖြူအောင်ကအခုလိုပြောပါတယ
်ဟိုကျွန်တော်တို့ဒီတောင်းသားတွေရဲ့တောင်းဆိုချက်က၃ခုရှိတာတွေ့ရတယ်ဒါတောင်းသားတွေနေသူတို့ရဲ့ဒီရဲဝုံဝုံနဲ့သူတို့ရဲ့ဆန္ဒကိုဟိုထုတ်ဖော်လာတာပဲပေါ့နော်နောက်တစ်ခုကဒီလိုတောင်းဆန်းသူဒီကြောင်းလာတဲ့အချိန်မှာဒီဆန္ဒပြတယ်တောင်းဆိုတယ်ဆိုတာကကောင်းတဲ့ကိစ္စတစ်ခုပဲပေါ့နော်ဘာလို့ကောင်းတဲ့ကိစ္စတစ်ခုပဲဆိုတော့ကျွန်တော်တို့ကတစ်ဖက်မှာကနိုင်ငံရေးပြဿနာအားဖြင့်ဘာလို့တွေ့ရလဲဆိုတော့နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ကဒီနေ့ဒီမှာဖြစ်ပြနေရတကယ်ဒီအဖြစ်အပျက်တွေအချက်လက်တွေကိုတကယ်ရောတည်ရောတည်ရလားဆိုတာပြဿနာပဲကျွန်တော်တခါကဒီတောင်းဆန်းသူဒီနှုတ်ကထွက်ခဲ့တဲ့စကားကြီးနားထောင်အောင်ကြားရလို့ရှိရင်တခါကအံ့ဩမိတဲ့အခြေအနေအောင်ရှိရပေါ့နော်သူကတကယ်နေနေအခြေအနေတည်ရောတည်ရလားဆိုတဲ့ကိစ္စဖြစ်လာတာပေါ့အဲ့ဒီလိုအခြေအနေမျိုးမှာတောင်းသားတွေကတကယ်နေနေအခြေအနေကိုတော့ပြခြင်းဆန္ဒထုတ်ဖော်ခြင်းအားဖြင့်တောင်းဆန်းသူကြီးလည်းတိလာနိုင်နေပေါ့နော်အဲ့တော့ဒီလေးလိုဟာမျိုးကဒီတောင်းဆန်းသူကြီးတကူတိုင်းတည်ရလားမတည်လို့ရှိရင်သူဘယ်လိုဖြစ်ရှင်းမလဲဆိုရဲအဖြစ်တစ်ခုပေါ်ပေါက်လာမလို့ပြင်ပါလေ
ဒီကနေ့ရေကုန်တက္ကသိုလ်ဆေးရတုခမ်းမကိုတောင်းဆန်းသူကြီးရောက်ရှိလာတဲ့အချိန်မှာတော့ဆန္ဒပြဖို့စောင့်ဆိုင်နေတဲ့ចောင်းသားတွေကိုရေကုန်တိုင်းဝန်ကြီးချုပ်ဥဖြိုးပင်သိန်းကလာရောက်စကားပြောခဲ့တာရှိသလိုစိုင်းမုတ်တွေမကိုင်ဆောင်ဖို့ကိုလည်းရဲတော်ဝင်ရှိတဲ့သူတွေကဟန်တာပိတ်ပေးခဲ့ပါတယ်အခုလိုတောင်းဆန်းသူကြီးကိုចောင်းသူចောင်းသားတွေကဆန္ဒပြတာပထမဆုံးအကြိမ်ဖြစ်ပါတယ်မြန်မာနိုင်ငံရဲ့လူခွေဖောက်ဖျက်မှုတွေပေါ်တော့ဆန်းစုကြည်အနေနဲ့မတိကျိုးကျော်လစ်လူပြုထားတဲ့ဆိုပြီးလဲဒေဂဒကခီးစင်တချို့မှာသူ့ကိုဆန္ဒပြခဲ့ကြတာရှိသလိုလက်ဗရောင်းချင်းဒီစီမံကိန်းအရေးတော်ဆန်းစုကြည်တွားရောက်လေ့လာစဉ်တုန်းကလည်းဒေသခံတွေဘက်ကဆန္ဒပြကန့်ကွက်ခဲ့ကြပါသေးတယ်ရှင်စနေညအတွက်မြန်မာဘာသာအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်အခုအပတ်စဉ်ကဏ္ဍတွေကသတင်းတော်မဆုအစီအစဉ်ကိုတင်ဆက်ပေးကြပါတယ်2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလွှတ်တော်ပူးပေါင်းကော်မတီရဲ့အစီရင်ခံစာကိုပြည်ထောင်စုလွှတ်တော်မှပြီးခဲ့တဲ့ရက်ပိုင်းတုန်းကတင်သွင်းခဲ့ပြီးတော့အကြံပြုချက်တွေကိုတော့လွှတ်တော်မှအခြေတင်ဆွေးနွေးကြတော့မှာဖြစ်ပါတယ် NND ဆိုရတာဝန်ပြီးဆုံးကဏ္ဍဤပြည်လဲအသက်ဝင်လာတဲ့ဒီပြင်ဆင်ရေးပိုင်းမှာပူးပေါင်းကော်မတီဝင်တက်မတော်သားကိုယ်စားလှယ်တွေဘက်ကတော့သဘောမတူကြောင်းပြောထားလို့ဒီပြင်ဆင်ရေးလှုပ်ဆောင်ချက်ထားထင်သလောက်လွယ်ကူနိုင်မှာမလားဆိုတာကိုသတင်းတော်မဆုအစီအစဉ်မှာမမေခသုံးသပ်တင်ပြထားပါတယ
်နိုင်ငံရေးပါတီအသီးသီးနဲ့တမတော်သားလွှတ်တော်ကိုယ်စားလှယ်အစုအဖွဲ့ပါဝင်တဲ့ကိုယ်စားလှယ55ဦးပါပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေ2008ပြင်ဆင်ရေးပူးပေါင်းကော်မတီကလေးလကျော်ကြာကာလအတွင်းအစည်းအဝေး25ကြိမ်ထပ်မနေကျင်းပပြီးတဲ့နောက်မှာတော့ပြည်ထောင်စုလွှတ်တော်ကိုဒီအစည်းအဝေးခန်းစာတင်သွင်းခဲ့တာဖြစ်ပါတယ်ပူးပေါင်းကော်မတီက2008ဖွဲ့စည်းပုံအခြေခံဥပဒေပါအခန်း15ကနေနောက်ဆက်တွဲစရာ5ခုကိုစီစစ်လေးလာတုံးသက်ပြီးတဲ့နောက်အကြံပြုချက်ပေါင်း3900ကျော်တင်ပြထားကြောင်းပူးပေါင်းကော်မတီရဲ့အတွင်းရေးမှူးဒေါက်တာမြတ်ညာနာဆိုးကပြည်ထောင်စုလွှတ်တော်မှအစည်းအဝေးခန်းစာတင်ပြခဲ့တာဖြစ်ပါတယ်ဒီလိုဖွဲ့စည်းပုံအခြေခံဥပဒေ2008ပြင်ဆင်ရေးပူးပေါင်းကော်မတီရဲ့ပြင်ဆင်ဖြည့်ဆွတ်ပေးဖြတ်မယ်ဆိုတဲ့အစီရင်ခံစာပါအချက်တွေတဲ့အရေးကြီးဆုံးပြင်ဆင်ရမယ့်အချက်နဲ့စိန်ခေါ်ချက်အများဆုံးအချက်ဟာပုံမှန်436ဖြစ်နိုင်ကြောင်းသုံးသပ်တာတွေရှိနေတယ်လို့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုဖွဲ့စည်းပုံအခြေခံဥပဒေလမ်းကြောင်းရသွားမယ်ဆိုတက်မတော်သားလွှတ်တော်ကိုယ်စားလှယ်တွေရဲ့သဘောတူညီချက်မပါဝင်ရင်အခက်အခဲရှိနိုင်ကြောင်းလည်းသုံးသပ်မှုတွေရှိနေပါတယ်တကယ်ပဲပြင်ဆင်ရေးကလွယ်ကူနိုင်ပါမလားဘလို့အခက်အခဲတွေရှိနေပါမလဲဖွဲ့စည်းပုံပြင်ဆင်ရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးနိုင်ငံရေးလေ့လာသုံးသပ်သူဒေါက်တာရံမျိုးသိန်းအမြင့်ကတော့
ကျွန်တော်အမြင်ကတော့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကအတော်လေးကိုခက်ခဲတယ်လို့မြင်တယ်တဘောကလက်ရှိဖွဲ့စည်းပုံအခြေခံဥပဒေရဲ့ပြင်ဆင်ရေးအခန်းမှာပါတဲ့နော်ပုံမှန်436အရဆိုရင်ဟာတော်တော်ကိုယ်စားလှယ်85ရာခိုင်နှုန်းကျော်ကထောက်ခံမှာပြင်လို့ရတယ်အဲ့တော့85ရာခိုင်နှုန်းကျော်လို့ပြောတဲ့အခါကျတော့တမတော်သားလွတ်တော်ကိုယ်စားလှယ်တွေကမထောက်ခံရင်ဘလို့မှပြင်လို့မရတဲ့ဖွဲ့စည်းပုံအခြေခံဥပဒေဖြစ်တယ်။အဲ့တော့ဆိုလိုချင်တဲ့သဘောကတော့ကဘာပေါ်မှာရှိတဲ့ဖွဲ့စည်းပုံအခြေခံဥပဒေတွေထဲမှာပြင်ဖို့အခက်အခဲဆုံးဖွဲ့စည်းပုံအခြေခံဥပဒေတစ်ခုဖြစ်တယ်လို့မြင်တယ်။အဲ့ဒီအတွက်ကြောင့်မလို့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဟာအင်မတန်မှခဲရင်နဲ့နော်ပြင်ဆင်မှုဖြစ်နိုင်တယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ
်။ဒီခက်ခဲတွေကြော်လွားဖို့ဆိုရင်နိုင်ငံထိပ်ပိုင်းကောင်းဆောင်တွေအလို့သဘောတွေ့ဆုံညှိနှိုင်းဖို့လိုအပ်တယ်လို့တက်မတော်နဲ့ NLD ထိပ်ပိုင်းကောင်းဆောင်တွေအနေနဲ့အမြင်သဘောထားတွေဖလှယ်ဖို့လိုအပ်နေသေးတယ်လို့ဒေါက်တာရံမျိုးသိန်းကဆိုသွားပါသေးတယ်။ပြောဆိုနေကြတဲ့ပြင်ဆင်ရခက်တဲ့ပုံမှန်436ဆိုတာဘာပါလဲ။ပုံမှန်436ဆိုတာကိုလွယ်လွယ်ပြောရမယ်ဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေမှာပါတဲ့အရေးကြီးပုံမှန်တွေကိုပြင်ဆင်မယ်ဆိုရင်လွယ်လင့်တကူမပြင်နိုင်အောင်ကန့်သက်ထားတဲ့ပုံမှန်တစ်ခုပဲဖြစ်ပါတယ်။ ဒီတော့ပြင်ဆင်လို့တဲ့ပုံမှန်တစ်ခုပြင်နိုင်မှုလွှတ်တော်ကိုယ်စားလှယ်အားလုံးရဲ့ထောက်ဝက်ကျော်ပမာဏသဘောတူညီချက်ရဖို့နဲ့ပြည်လုံးချုပ်ဆန္ဒခံယူပြီးမှမဲပေးနိုင်တဲ့ပြည်သူထောက်ဝက်ကျော်ဆန္ဒမဲရမှာပြင်နိုင်မယ်ဆိုတာကိုဖော်ပြထားတဲ့ပုံမှန်တစ်ခုပါနောက်ထပ်အကျိတ်နယ်ဆွေးနွေးပွဲရှိနေတဲ့တင်ပြချက်တွေကတော့တမရတော်သားလွတ်တော်ကိုယ်စားလှယ်ပါဝင်မှုလျှော့ချဖို့နဲ့တမရရေချင်းကိုကန့်သက်ထားတဲ့ပုံမှန်59စာလုံးလိုပုံမှန်2-3ပါတမရကပြည်တော်စုဝင်ကြီးအချုပ်နေရာကိုခန့်အပ်ထားနိုင်မှုစတဲ့ပုံမှန်တွေပြင်ဆင်ရေးပဲဖြစ်ပါတယ်ဒီပြင်ဆင်ရေးတွေပေါ်တိုင်းရင်းသားတွေဘက်ကဘလို့သဘောထားမျိုးရှိနေပါသလဲတိုင်းရင်းသားလွတ်တော်ကိုယ်စားလှယ်အချုပ်ကတော့သူတို့ပြည်နယ်လုတ်ပိုင်ခွင့်တိုင်းရင်းသားလူမျိုးတွေရဲ့လုတ်ပိုင်ခွင့်စတာတွေတိုးမြင့်ရေးဟာဖွဲ့စည်းပုံမှာပြင်ဆင်ရမယ့်အရေးကြီးအချက်ဖြစ်ရှုမြင်တာတွေရှိသလိုလက်ရှိပြင်ဆင်ချက်တွေဟာတိုင်းရင်းသားတွေလိုလားမှုကိုအပြည့်အဝမပေးနိုင်ဘူးလို့ရှုမြင်တာတွေလည်းရှိနေပါတယ
်လက်ရှိဖွဲ့စည်းပုံချင်အောင်ဥပဒေကိုပဲကျွန်တော်တို့ကဒီတစိ့တစ်ပိုင်းလောက်နည်းနည်းလေးလောက်ပြင်နိုင်နေတာမျိုးမဟုတ်ဘဲနဲ့ကျွန်တော်တို့ညော်လင့်လက်ဒီဖြစ်ချင်တဲ့ကျွန်တော်တို့ဆန္ဒရှိတဲ့ဒီဖက်ဒရယ်ဒီမိုကရေစီဒါအပြည်တော်စုပုံစံမျိုးပုံဖော်ချင်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ရဲ့ပြည်သူချက်ကစနစ်တစ်ခုလုံးကိုပြင်နိုင်နေတာဖြစ်တဲ့အတွက်ကြောင့်ဒါဟာမြတ်သားပါတာဖြစ်ပါလေဒါဒီပေါ်မှာလဲဒါကတော့အားလုံးလည်းတိကျပြီးဖြစ်တဲ့ဘိုင်းပါပဲဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုတာကဒီလက်ရှိဖွဲ့စည်းပုံအခြေခံဥပဒေပြဋ္ဌာန်းထားတဲ့အခမ်းအနားဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နည်းလမ်းတွေနဲ့အညီပဲကျွန်တော်တို့တွောင်းရှိမယ်အဲ့လိုနဲ့ပဲတွောင်းမယ်အများကသဘောတူလက်ခံမှတာဒီပြင်ဆင်ချက်တွေကအောင်မြင်နိုင်တာဖြစ်ပါတယ
်ဖွဲ့စည်းပုံအခြေခံဥပဒေတစ်ခုကြီးရယ်ဆိုတာလည်းအမေကလိုချင်တဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုရဲဟိုဒီလိုလည်းလိုချင်တယ်ဒါပေမဲ့ဥပဒေနဲ့ညီဖြစ်ဖို့လိုရဲနောက်တစ်ပိုင်းကပြည်သူ့ဝင်ခြေကောင်းဥပဒေအစ်စ်ရင်းမယ်ဆိုလို့ရှိရင်နိုင်ငံတော်မှာလက်ရှိအရေးပါရဲ့အခွင့်အရေးရင်းတစ်ခုဖြစ်တယ်။တပ်ဖွဲ့ဆိုင်ရာအခွင့်အရေးဒီဖက်ကယူတော့ပြင်မြောက်ခံရတဲ့အညာရတဲ့ပါတီကိုယ်စားမှုရဲ့အခွင့်အရေးဒီအခွင့်အရေးမှာခေါင်းဆောင်ဖြစ်တဲ့ဗမာခေါင်းဆောင်တွေရဲ့သဘောထားသူတို့အချင်းချင်းရဲ့တဘောတူညီမှုဒီကန္တတွေကိုဥစွာပထမဆောင်ရွက်ပြီးမှဖွဲ့စည်းဖို့အခြေခံဥပဒေတစ်ခုရေးရမယ်အဲ့လိုရေးရတဲ့အခါလဲတိုင်းရင်းသားအားလုံးကဓာန်တူရည်တူနိုင်ငံရေးဓာန်တူရည်တူရှိဖို့လိုရဲ့
တင်သွင်းတဲ့စီရင်ကစားထွက်ပေါ်လာပြီးနောက်မှာတော့အခြေခံဥပဒေပြင်ဆင်ရေး45ဦးကော်မတီကတင်သွင်းတဲ့အစီရင်ခံစာထောက်ခံကြိုဆိုပွဲတွေထွက်ပေါ်လာသလို59စကိုမပြင်ဖို့ဆန္ဒဖော်ထုတ်တာတွေလည်းရှိနေပါသေးတယ်။ဖွဲ့စည်းပုံပြင်ဆင်ရေးအတွက်ကတော့အကြံပြုချက်ပေါင်း 3,900 ကျော်ရှိနေပြီးဒါကိုမကြခင်လွတ်တော်တွင်အကျိတ်အနေဆွေးနွေးတော့မှာဖြစ်ကဘလောက်အတိုင်းအတာထိတိုင်းရင်းသားတွေလိုလားတဲ့ဓာန်တူရေးပြည်သူတွေလိုအပ်နေတဲ့ဓာန်တူရေးစာရာတွေအတွက်ဘလောက်အာမခံချက်ရှိရှိဖော်ဆောင်နိုင်လဲဆိုတာကစောင့်ကြည့်ရမှာဖြစ်တယ်လို့နိုင်ငံရေးလေလာတုံတက်သူတွေကဆိုကြပြီးပြင်ဆင်ရေးလှုပ်ဆောင်ချက်ဟာခက်ခဲပွဲရှိတယ်လို့တုံတက်နေကြတယ်ဆိုတာဒီတစ်ပတ်သတင်းထောက်မှတ်စုကနေတင်ပြလိုက်ရပါတယ်ရှင
်မမေခါတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့မြမတခွေအစီအစဉ်ကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီနီးကြပြည်သူကရွေးချယ်တင်မြှောက်ထားတဲ့အရက်သားအစိုးရရဲ့အုပ်ချုပ်မှုလက်အောက်ကိုရောက်ရှိခဲ့တာ3နှစ်နီးပါးရှိလာပြီဖြစ်ပေမဲ့လို့သတင်းလွတ်လပ်ခွင့်အခြေအနေကတိုးတက်မှုမရှိဘဲသတင်းမီဒီယာသမားတွေကိုဖမ်းဆီးမှုတွေကပိုပြီးတော့တောင်မှများပြားလာနေပါတယ်။ဒါကြောင့်မို့လို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီအနေနဲ့သတင်းမီဒီယာသမားတွေဘေးကင်းလုံခြုံရေးအတွက်အကြံပြုချက်တွေထပ်ပြီးတော့ဖြန့်ဝေပေးဖို့လှုံ့ဆော်နေပါတယ်။ဒီအခြေအနေကဘယ်လိုရှိပါသလဲ။အပြည့်အစုံကိုတော့မြန်မာတခွင်အစီအစဉ်မှာမြင့်မခသတင်းအေဂျင်စီကကိုထူးဆက်တင်ပြပေးထားပါတယ်။
သတင်းမီဒီယာသမားတွေအနေနဲ့သတင်းရယူတဲ့အခါချင်းချောက်ခံရတာတွေဖန်ဆီးခံရတာတွေအန္တရာယ်ပြုခံရတာတွေရှိနိုင်ပါတယ်။ဒါကြောင့်မို့သတင်းမီဒီယာသမားတွေဘေးကင်းလုံခြုံရေးအတွက်မြန်မာနိုင်ငံသတင်းမီဒီယာကောင်စီနဲ့နိုင်ငံတကာမီဒီယာပံ့ပိုးရေးအဖွဲ့တို့ပူးပေါင်းပြီးသတင်းမီဒီယာသမားတွေအတွက်လုံခြုံရေးဆိုင်ရာအကြံပြုချက်တွေကို2015ခုနှစ်ကထုတ်ပြန်ခဲ့ပြီးသတင်းသမားတွေသတင်းဌာနတွေနဲ့ရုပ်သံဌာနတွေစီကိုဖြန့်ဝေခဲ့ပါတယ်။အဲ့ဒီလိုထုတ်ပြန်ခဲ့ပြီးပေမဲ့လည်းအခုချိန်မှာဖြစ်ပေါ်နေတဲ့အခြေအနေတွေအရလိုအပ်တဲ့အချက်လက်တွေကိုအကြံပြုချက်ထဲမှာထပ်မံဖြည့်သွင်းနိုင်ဖို့အတွက်စွန်လကုန်ပိုင်းမှာမြန်မာနိုင်ငံသတင်းမီဒီယာကောင်စီနဲ့သတင်းဌာနတွေကကိုယ်စားလှယ်တွေတွေ့ဆုံပြီးဆွေးနွေးမှုတွေပြုလုပ်ခဲ့ပါတယ်။အဲ့ဒီအကြောင်းနဲ့ပတ်သက်လို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီကတွေ့ဖက်အတွင်းရေးမှူးတင်ဦးမြင့်ကျော်ကအခုလိုပြောပါတယ်။
2015ခုနှစ်မှာဒီ IMS နဲ့မြန်မာနိုင်ငံသတင်းမီဒီယာကောင်စီယာယီနဲ့ပူးပေါင်းပြီးတော့ဒီသတင်းသမားဘေးကင်းလုံခြုံရေးဆိုင်ရာအကြံပြုချက် Standard Operation Procedure လို့တော့အင်္ဂလိပ်လိုခေါ်တယ်။အဲဒီဟာကိုပြည့်စုံခဲ့တယ်။အဲဒီတော့ထုတ်ပြန်ခဲ့တယ်ပေါ့နော်။ထုတ်ပြန်ဆိုတာ poster တွေဖြစ်နေဝေခဲ့တယ်။သတင်းဌာနတွေရောသတင်းသမားတွေရောဝေခဲ့တယ်။ဆိုတော့အခုဒီ2019ဆိုတော့3နှစ်ခွဲ4နှစ်လောက်မှာတချို့တော့ဖြည့်ဆွက်ချက်တွေလိုအပ်ကောင်းလိုအပ်လိမ့်မယ်ပေါ့နော်။အဲဒီရွေချက်နဲ့အခုဒီဟာကိုဒီအကြံပြုချက်တွေမှာဖြည့်ဆွက်မှုတွေလိုအပ်ရင်ဖြည့်ဆွက်မယ်ဆိုတဲ့ရွေချက်နဲ့သတင်းသမားတွေထိတ်ကြပြီးတော့ဒီဆွေးနွေးပွဲလောက်တာပေါ့နော်ဒီဆွေးနွေးပွဲပြီးသွားတဲ့အခါကျရင်သူတို့ရဲ့အကြံပြုဆွေးနွေးချက်တွေပေါ်ထွက်လာမယ်ပေါ်ထွက်လာမယ်ဆိုတာထပ်ပြီးတော့ဖြည့်စရာတွေပေါ်ထွက်လာမယ်ဆိုရင်အဲဒီဟာကိုဒီပြန်နောက်ထပ်ထုတ်ပြန်မယ်အကြံပြုချက်မှာအဲ့ဒါတွေဖြည့်ဆွက်မှာပေါ့နော
်အခုထပ်ပြီးဖြည့်ဆွက်မယ်အချက်တွေကိုလည်းမကြာခင်မှာထုတ်ပြန်ပြီးတည်င်းဌာနတွေစီကိုဖြန့်ဝေပေးသွားမယ်လို့ဦးမြင့်ကျော်ကဆက်ပြောပါတယ်
ဆိုတော့ဒီဟာကဟိုတည်င်းသမားဘေးကင်းလုံခြုံရေးအတွက်ဟိုအသေးစိတ်နှံ့ညွန့်ချက် guideline စာအုပ်ကြီးမဟုတ်ဘူးဒီဟာကတမျက်နာလောက်ပို့စာအနေနဲ့ဟိုတည်င်းသမားလေးလည်းအများအားဟိုတစုံတရာအဲ့လိုအနေဖြစ်နိုင်ခြင်းရှိတဲ့တည်င်းမျိုးမတော်ခင်မှာကြည့်လို့ရအောင်နောက်တည်င်းဌာနတွေလည်းတစုံတရာဒီလိုတည်င်းမျိုးကိုဟိုတည်င်းမလိုက်ခိုင်းခင်မှာသူ့ဘက်ကပါရီပြင်ဆင်ပေးတင်တယ်ဆိုရဲဟာမျိုးကိုလမ်းညွန့်တကယ်ကိုဟို guideline သဘောမျိုးပေါ့ guideline သဘောမျိုးဆိုအသေးစိတ်ဟိုစာမျက်နှာအများကြီးနဲ့ဟာမျိုးပေါ့တမျက်နှာအဲ့ဒီမှာပါရီလောက်ပါဆိုရင်လမ်းညွန့်ချက်မျိုးအဲ့ဆိုတော့ဒီဟာပြန်ပြီးတော့အစ်တထုတ်ပြန်မှုရှိတယ်။ဒါကြောင့်အခုဒါကြံယူဟိုဆွေးနွေးပွဲအဲ့အပြင်ကြောင့်ပြည့်စုံပြီးတော့ထပ်ပြီးတော့ထုတ်ပြန်မယ်ဝင်ခဲ့မှာ
။တစ်မောင်ကိုလုပ်ငန်းတွေတရားမဝင်လုပ်ငန်းတွေအကြောင်းစုံစမ်းဖော်ထုတ်ရေးသားတဲ့သတင်းထောက်တွေတက်ဖြတ်ခံရတာတွေစန္ဒထုတ်ပေါ်ပွဲတွေပဋိပက္ခဖြစ်စဉ်တွေမှာသတင်းရယူနေတဲ့သတင်းမီဒီယာသမားတွေရဲ့အသက်အန္တရာယ်ကိုချင်းချောက်ခံရတာတွေသတင်းရယူတဲ့နေရာမှာဟန့်တားချင်းချောက်ခံရတာတွေဖန်စီတရားစွဲဆိုတာခံရတဲ့ဖြစ်စဉ်တွေရှိနေတာပါ။တရင်မီဒီယာသမားတွေအတွက်ထုတ်ပြန်ထားတဲ့လုံခြုံရေးဆိုင်ရာအကြံပြုချက်တွေထဲမှာဆိုရင်အန်ဒီရရှိတဲ့ပတ်ဝန်းကျင်တွေကိုစုအတင်းမတိုးဝင်ပဲကြားရောက်နိုင်ခြေရှိတဲ့အန်ဒီရတွေအတွက်ဆန်းစစ်သုံးသပ်ချက်တွေကိုလှုပ်ဆောင်တင်တယ်လို့ပါဝင်ပါတယ်။ဒါအပြင်ကို့အသက်လောက်တန်ဖိုးကြီးတဲ့တရင်မရှိတာမို့မိမိဘေးကင်းလုံခြုံရေးကိုအမြဲတမ်းထည့်သွင်းစဉ်းစားဖို့အကြံပြုချက်ထဲမှာပါဝင်ပါတယ်။တရင်သမားတွေကိုအမြင်မကြည့်တဲ့သူတချို့ရှိနေတာကြောင့်လဲတရင်မီဒီယာသမားတွေအနေနဲ့မိမိဘေးကင်းလုံခြုံရေးကိုသတိထားဖို့လိုတဲ့အကြောင်းတရင်စာဆရာတွေကပြောပါတယ်။မော်ဘုံမဂဇင်းကအက်ဒီတာဦးဇေယျလိုင်ကလည်းတရင်သမားတွေအနေနဲ့လုံခြုံရေးဆိုင်ရာအကြံပြုချက်တွေကိုလိုက်နာဖို့လိုတဲ့အကြောင်းကိုခုလိုပြောပါသေးတယ်။
တရင်မီဒီယာကအသေးစားဆရာကတရင်ကြီးတွေကိုလွတ်လပ်စွာပေါ်လာခွင့်ရှိတယ်ဆိုပေမဲ့တကယ်တမ်းပြင်းပြင်းချင်ချင်ပုံစံမျိုးမျိုးနဲ့တားဆီးပိတ်နေတာကြုံရတာပေါ့လေဆက်စုပ်ပြီးပေါ့စတက်ဒါ operation procedure ဘယ်လိုလုပ်ရမလဲဆိုတဲ့ကိစ္စကိုကျွန်တော်ကဆွေးနွေးရဖြစ်တယ်ဒါရင်တိထားမှသူကပြင်းတယ်ဘယ်တစ်ခုမှသူကကလို့ရမယ်အဲ့ဒီမှာသူကကလို့မရတော့ဘူးပေါ့လို့ဆိုတော့သူ့ရဲ့သက်ဆိုင်ရာ editor သူ့ရဲ့ရုပ်ဖွဲ့စီကတာဝန်ရှိတာပြည့်စုံပြီတရင်မို့လို့ရှိခုနသက်ဆိုင်ကျွန်တော်ကောင်စီဖြစ်ဖြစ်ရေးထနာဖြစ်ဖြစ်ဒါနောက်မှလည်းလည်းကိစ္စနံပါတ်1ကတော့ဒီမိကိုယ်ရင်ကာကြွေရှင်ကဒီဒီဟိုခြေလျင်ရဲ့ကိုသုံးသက်ဖို့လိုလာတယ်ကျွန်တော်ကဘဲခြေလျင်မှာဆိုရင်ကိုယ်ရဲ့ဘဲနေရာမှာနေမလဲဥပမာပြေပခဖြစ်တဲ့နေရာမှာနှစ်ဖက်ချားမှာနေရပါလားဆန္ဒပြကိုယ်ကတတိယဆန္ဒပြသူတွေပုံမှန်မနေရဘူးဆိုတော့ကျွန်တော်မြင်ရပါတယ်ထားပါတော့ကပောက်ကိုဆောင်းမှာမျိုးတွေဆန္ဒပြတဲ့သူတွေကဒီလေကိုယ်ဆောင်မှုတွေမဝင်ရဘူးအဲ့ကနကတက်ကဒေတာပုံမှန်ဆိုပြီးတက်ကတက်ဖွဲ့ပြီးတော့ဆောင်းမှာသုံးဆောင်တယ်မလုပ်အောင်ဆိုတာကျွန်တော်ဒီ procedure မှာထည့်ထားပြီးတယ်ဆိုတော့ဒါတွေကိုလည်းချိန်ရဖို့လိုတယ်ဒါပြီးတော့ကတော့ပြောရင်သူ့ရဲ့ရုံးဌာနအိမ်သာစစ်ပြီးတော့ဒီဘက်ကချင်းတက်ဆိုင်ရဖွဲ့စည်းအလုပ်မှာဆိုတော့နံပါတ်1ကတော့ကိုယ့်ရဲ့ဒေတာဆရာကို law train ဖြစ်နေလို့အဲ့ procedure တွေသိနေတယ်ဒီလိုမှကျန်တဲ့လူတွေကပေါင်ဆောင်းလောင်ရဲဆိုတဲ့ရဲတစ်ခွက်ကကော်တာတင်လာဆရာတွေပါလားဆိုပြီးတော့ပေါင်ထားလိုက်တာဒီလိုကအစစ်စစ်ဆက်ဆံဆွေးနွေးမယ်ပိုင်းပေါ့
ကမ္ဘာတရင်လွတ်လပ်ခွင့်ညွန်ကိန်းမှာမြန်မာနိုင်ငံဟာ2019ခုနှစ်တုန်းကအဆင့်131ရှိခဲ့ပြီး2018ခုနှစ်မှာ139နဲ့2019ခုနှစ်မှာအဆင့်138ကိုရောက်ရှိနေပါတယ်မြန်မာနိုင်ငံအနေနဲ့ဥပဒေပြုရေးမှန်တိုင်းအုပ်ချုပ်ရေးမှန်တိုင်းတရားစီရင်ရေးမှန်တိုင်းတို့အပြင်သတင်းမီဒီယာကဏ္ဍကိုလည်းစတုတ္ထမှန်တိုင်းအဖြစ်သတ်မှတ်ထားတာကြောင့်ဒီမှန်တိုင်းကြီးတွေခိုင်မာအောင်ကာကွယ်ဖို့လိုနေတာပါ
ကျွန်တော်ထူဆက်ပါမြန်မာခသတင်းအေဂျင်စီကနေ VOA ကိုဖေးပို့လိုက်တယ်
မြမတခွင်အစည်းအဝေးကိုနားဆင်ကြရတာဖြစ်ပါတယ်ရှင်မကြခင်ထုတ်လင်းပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့စနေညဒဲလီလိုက်အစည်းအဝေးကိုနားဆင်ရဖို့ရှိတာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစည်းအဝေးတွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ် မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတော်ရရှင်များရှင်2019ခုနှစ်ဇူလိုင်လ20ရက်စနေညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီဒုတိယပိုင်းနာရီဝက်မှာတော့လိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုတော့တောတာရှင်နေစောင့်မျှော်နေကြတဲ့စနေညဓာတ်ရိုက်လေးလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီစီစဉ်တင်ဆက်သူကိုအောင်လွင်ဦးနဲ့အတူထုတ်လုပ်သူကိုရနိုင်တို့တင်ဆက်ပေးမယ်စနေညဓာတ်ရိုက်လေးလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင်
မင်္ဂလာပါခင်ဗျာဒီနေ့ထဲရလီလိုင်းစီစဉ်မှာတော့လွတ်တော်မှာ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်တဲ့အလားအလာတွေကိုဆွေးနွေးသွားမှာပါနိုင်ငံရေးမှာစစ်တပ်ရဲ့အခမ်းအနားကိုတစ်ဖြည်းဖြည်းလျှော့ချသွားဖို့ပါဝင်2008ဖွဲ့စည်းပုံပြင်ဆင်ရေးအဆိုပြုချက်တွေထွက်လာပြီးတဲ့နောက်အခုဆိုရင်ပြင်ဆင်မှုထောက်ခံတဲ့သူတွေကန့်ကွက်တဲ့သူတွေလည်းအပြိုင်ဆိုင်လမ်းပေါ်ထွက်ဆန္ဒပြတာတွေတွေ့ပါတယ်ပြင်မှုစပြောကလေးကလွတ်တော်ထဲမှာလည်းနိုင်ငံရေးအရအားပြိုင်မှုတွေကြုံခဲ့ရပါဆိုတော့ဖြစ်ချင်တာဖြစ်တင်တာတွေနဲ့လက်တွေ့မှာဖြစ်လာနိုင်တာတွေဘာတွေများရှိမလဲဆိုတော့ကျွန်တော်တို့ဆွေးနွေးသွားမှာပါပြင်နိုင်ဆွေးနွေးကိုကျွန်တော်ဖိတ်ခေါ်ထားတဲ့ပုဂ္ဂိုလ်နှုတ်လေးလိုင်းပေါ်မှာရောက်နေပါပြီတူကတော့ဒီဖွဲ့စည်းပုံရေးရာကိစ္စတွေကိုဟိုလေ့လာနေတဲ့ဥပပညာရှင်ဦးသိန်းသန်းဦးကနောက်တူကတော့သတင်းစာဆရာဦးစီသူအောင်မြင့်ဖြစ်ပါတယ်ဆိုတော့အရင်ဆုံးတော့ကျွန်တော်ပြင်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေရဲ့ဟိုတုံးသက်ချက်ကိုကြားချင်ပါတယ်ဆိုတော့ကျွန်တော်တို့ဒီဖွဲ့စည်းပုံပြင်ဆင်ရေးပူပေါင်းကော်မတီရဲ့ပြင်ဆင်ဖြည့်ဆွက်ပဲဖြစ်ဖို့ဒီဆွေးနွေးမဲ့တင်ပြချက်ပေါင်း3900ကျော်ရှိပါတယ်ဆိုတော့ဒီအထက်မှာပြင်ဖို့ပဲဖြစ်ဖြစ်ပဲဖြစ်ဖို့ပဲဖြစ်ဖြစ်ပေါ့လေတကယ်တမ်းအရေးကြီးတဲ့အပိုင်းတွေဘလောက်များများပါတယ်လို့ပြောနိုင်မလဲဆရာဦးသင်းတန်းအရင်ထုံးသက်ပေးပါလားခင်ဗျအ
ခုကအချက်လက်ပေါင်း3900ဆိုတော့ကျွန်တော်လည်းဘာတွေဆိုတာမသိဘူးပေါ့ဗျာနော်ဘာတွေပြင်ရမယ်ဆိုမသိဘူးဒါပေမဲ့မူသဘောဆောင်တဲ့အချက်တွေကတော့ဒေတာတော့ပါမှာပဲဗျာဥပမာအားဖြင့်ဒါကျွန်တော်မှတ်ကြည့်ရတာဘုံမ6စလုံးလို့ပေါ့ဗျာဒီ36မှာပါတဲ့အချက်တွေတော့ရေဘော်ကာလဟိုကြားတဲ့အစီအမံစတဲ့အချက်တွေပါမယ်လို့ညွှန်လင်းရတာပေါ့နော်အော်ပြည်ပြည်ကြကြတော့ကျွန်တော်တို့ဒီကောင်းတော့ဒါဥရိကြမဖြစ်သေးဘူးဗျဥရိကြနဲ့ဒီဘူပေါင်းကော်မတီကနေပြီးတော့အဆိုပြုချက်တွေကိုစုစည်းလုံးကြည့်ပါသေးတယ်အဲ့ဒီကနေပြီးတော့ဥရိကြဖြစ်လာတော့မှတတော်ပင်မှာအဲ့ကြတော့မှကျွန်တော်တို့သိခွင့်ရပါဆိုတော့ဒေါ်လာဆိုတော့3900ဆိုတဲ့ချက်တွေကအများကြီးပေါ့ဗျာဒီကလည်းပြင်ရပါဗျာဒါကြီးကငထင်တနက်နဲ့တည်းရေးထားရတာဆိုတော့ဟိုဖြစ်လို့များကြမနာဆိုတော့ဝမ်းမြောက်ဝမ်းသာဝိုင်းလို့ကြတဲ့သဘောပါပဲအဲ့တော့ကျွန်တော်ကတော့အတိအကျကတော့ဒီကျွန်တော်တို့ဒီဟာကြရမှာပဲဥရိချမ်းကြမှာပဲကျွန်တော်တိကျပြောနိုင်မှာဖြစ်တယ်
ဟုတ်ကဲ့ဆရာဦးစီသူအောင်မြင်ရောခင်ဗျာအခုကျွန်တော်တို့ဒီတင်ပြချက်ပေါ်ပေါက်3900ကျော်တဲ့မှာပေါ့လေတကယ်အရေးကြီးတဲ့အပိုင်းတွေဘယ်လောက်များပါတယ်လို့ဆရာနားလည်ထားလဲခင်ဗျာ
ဒီအရေးကြီးတဲ့အပိုင်းဆိုရရလို့တော့မဟုတ်ဘူးအခုလောလောဆယ်မှာ NLD ကဥဆောင်ပြီးတော့မှဆွတ်တော်ထဲမှာဖွဲ့စည်းပုံလေးတာတုံးတက်ရေး55ဦးကော်မတီကိုဖွဲ့လိုက်တယ်ဖွဲ့ပြီးတော့မှဒီတို့ရဲ့ပထမဦးဆုံးအလုပ်ကပါလဲဆိုတဲ့အခါကျတော့ဖြတ်တော်ထဲမှာအဲဒီလူတို့ကရေကောက်တင်မြှောက်လိုက်လို့ဒီအမတ်ကြီးဖြစ်လာတဲ့လူတွေအကုန်လုံးပါတော့ဗောနော်အဲ့ဒီဥစ္စာရဲ့ပါတီအစည်းအဝေးရဲ့ဘာတွေပြင်ဆင်တယ်လဲဆိုတဲ့ဥစ္စာကိုတို့ကသိတယ်သူတို့ဒီမှာအဲကိုရတော်လို့ပါတီအစည်းအဝေးနဲ့ပါတယ်လို့တမတော်ဘက်ကလည်းပါတယ်ပါတဲ့အခါကျတော့အခုကဘယ်ဟာအရေးကြီးလဲမကြီးဘူးမဟုတ်ဘူးအကုန်လုံးကိုဖွင့်ပေးလိုက်တဲ့သဘောဖွင့်ပေးလိုက်ပြီးတော့မှအဲ့တော့လို့ဘေပါတီကနေဘလို့ပြင်ရင်လည်းတင်ပါအားလုံးကိုစုစည်းလိုက်တဲ့အခါကျတော့အကြံပြုချက်ဆိုပြီးတော့မှ3900ကျော်ထွက်လာတယ်အဲဆိုလိုတဲ့သဘောကအဲ့ဒါကသွတ်တော်ထဲမှာရောက်နေတဲ့ပါတီအပြီးပြီးရဲ့ဘောထားတွေအဲအထူးအဲ့ဒါကိုထပ်ပြီးတော့ပြောရမယ်ဆိုရင်ပြည်သူလူထုကနေပြီးတော့ရေကောက်တင်မှလို့ဆိုတော့ပြည်သူလူထုရဲ့သဘောထားတွေပဲအဲ့ဒီမှာကျွန်တော်တို့ကအကြံပြုပြောလို့ရတယ်အဲ့ဒီမှာ SNLB ဆိုရင်ရှမ်းအဲအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဆိုရင်ပြည်သူတွေတထောင်ကျော်တဲ့ပြင်ပြင်တာ
ဟုတ်တယ်
ပြီးတော့မှဒီခိုင်မြို့သားဒီခိုင်ပါတီဆိုရင်100ကျော်တယ် MLD ကဆိုရင်တော့
100ကျော်ပဲရှိတယ်ဟုတ်တယ
်အဲဒီခိုင်ပြောရဆိုရင်100ခုပဲရှိတယ်အဲပြီးတော့မှအဲနောက်သမရဘက်ကဆိုရင်တော့ အဒါကြီးကဒီလုတ်လုတ်ဝဲစီကြီးကဖွဲ့စည်းပုံနဲ့မညီဘူးဆိုပြီးတော့မှသူကအဲဘာမှသူ့ရဲ့ဟိုသဘောထားကြီးထုတ်ပြန်လာမရှိဘူးဒါပေမဲ့သိကြတာတစ်ခုကတော့ဒါကစုကြည့်ချက်ပဲစုကြည့်ချက်ပဲဆိုတဲ့ခါကျတော့ခုနကတော့လို့ဘယ်ဟာရေးကြည့်တယ်အရင်ကြည့်ဘူးဆိုတဲ့ဥစ္စာကိုဆရာဦးသိန်းဆောင်ပြောလို့ပဲကျွန်တော်အခုချိန်မှာပြောလို့ဟိုမရသေးဘူးအားလုံးကဆန္ဒကြီးရှိနေတယ်ဆိုတာကိုတရားဝင်အဖြစ်အခုနိုင်ငံရဲ့အမြင့်ဆုံးဖြစ်တဲ့ဒါလွတ်တော်ထဲမှာတရားဝင်ပြောဆိုတဲ့သဘောကိုကျွန်တော်ခင်ဗျရှင်းရှင်းပြရတယ်အဲ့ဒီကတော့ဘာဖြစ်လာလဲဆိုတော့ဒါအရင်တော့ဆိုပြီးဖြစ်အောင်ရှင်းနေပြောခဲ့တာရှိတယ်အဲဒါကြီးကအလွာတိကြီးကအတိုင်းကြီးကအကုန်လုံးဟိုအချက်ပြထားတယ်အဲ့ဒီကမှရန်ကုန်တို့အများကြီးနဲ့ထောက်ခံရတယ်ဆိုတဲ့ဥစ္စာကိုမမှန်ပါဘူးဆိုပြီးတော့မှဖြစ်တော်နေပြလိုက်တယ်ဆိုတဲ့သဘောလို့ကျွန်တော်ပြော
ဟုတ်ကဲ့ဟိုဆိုတော့အခုဒီအကြံပြုချက်တွေဒီဘက်အခုတင်ပြချက်တွေတဲ့ပေါ့အကုန်လုံးလည်းမှာပေါ့လေဒီတချို့ကထောက်ပြနေတဲ့ချက်တွေရှိပါတယ်ဒီတန်းသားပြည်နယ်တွေမှာအာဒီဝင်းကြီးချုပ်ရွေးချယ်ခွင့်ကိစ္စလိုမျိုးနောက်အခြေခံအုပ်ချုပ်ရေးရန်ရဲဖြစ်တဲ့ဒီရက်ကြီးတို့မြို့နယ်တို့အုပ်ချုပ်ရေးပိုင်းတွေနောက်တခါဒီဖွဲ့စည်းပုံအခြေခံဥပဒေခုံရုံးမှာဟိုနိုင်ငံသားတွေတိုင်ကြားခွင့်မရတဲ့ကိစ္စမျိုးဟိုစသဖြင့်ဒီလိုကိစ္စမျိုးတွေမှာဒီအဓိကဟိုဥဆောင်ပါတီဖြစ်တဲ့ NLD ဘက်ကတင်ပြတာမျိုးတွေမရှိဘူးဆိုပြီးတချို့ကထောက်ပြရတယ်ရှိပါတယ်တိုင်းရင်းသားဟိုအင်အားစုတွေဘက်ကတော့တင်ပြတဲ့ချက်တွေထဲမှာတော့တချို့ဒီကိစ္စတွေပါတာပေါ့လေဆိုတော့အခုတင်ပြချက်တွေထဲမှာပေါ့လေဟိုကျန်နေတယ်လို့ယူဆဟိုလုတ်တင်ရသားနဲ့ကျန်နေတယ်လို့ပြောနိုင်တဲ့အကြံပြုချက်မျိုးတွေရောဘာတွေရှိမယ်လို့ဆရာဦးသိန်းသိန်းနားလည်လဲခင်ဗျာ
ဒီတော့ကျွန်တော်ဒီဘောရ3900ဆိုအများကြီးပဲဗျခေါ်တာရှမ်းဒီမြို့သားလူစုအဖွဲ့ချုပ်တို့ဒီက1000ကျော်ရခိုင်ကလည်းများတယ်ပေါ့နော်အဲ့တော့အဓိကကြတဲ့အချက်ကကျွန်တော်တို့ကခုနဟိုဆရာစီလူအောင်ပြောတယ်လို့ပဲဒါကကျွန်တော်တို့လွတ်တော်ဟိုတရားဝင်တင်ပြကြတာပေါ့ဗျာကိုချက်လက်တွေတကယ်တမ်းကကျွန်တော်တို့ကတရားကြီးကိုပြင်ဖို့စမ်းစင်ရကြဖို့လည်းမရဘူးဗျအဓိကအကြဆုံးအချက်ကဘာကိုပြင်ရမှာလဲဆိုတော့ဒီဖော်စည်းပုံတရားဥပဒေရေးတဲ့အခါမှာအသက်ဝိညာဉ်ရှိတယ်ဗျအဲ့ဒီအပေါ်ကနေတော့ရေးရတာအဲ့ဒါပါလဲဆိုတော့ပေါ်ပြီးသား sovereignty power of people ဆိုတဲ့အပိုင်းပေါ့ဗျာဒါ18ရာစုကပေါ်ခဲ့တဲ့ဟာဒါကပါလဲဆိုတော့အာဏာသည်ပြည်သူ့ဆံကစွန့်တက်တယ်ဆိုတဲ့အချက်ကိုကျွန်တော်တို့အခြေပြုပါမှာဒါဒီမှာလဲကျွန်တော်တို့ဒီ2000ဖွဲ့စည်းပုံပုံပါလေးမှာတော့ပါတော့ပါတယ်ဒါပေမဲ့အဲ့ဒီလိုပါပြီးတဲ့ဟိုကကျွန်တော်တို့ဥပမာအားဖြင့်ပေါ့ဗျာ6ဆလုံးမှာကြတော့တက်မတော်ကအမျိုးသားနိုင်ငံဥဆောင်ခန်းကစင်စက်မပြခေါင်းဆောင်နိုင်ကြီးကိုလမ်းဖွင့်ပေးရမယ်ဟာလို့နောက်တစ်ခါဟိုဒီအစင်တိုင်းအစင်တိုင်းမှာတက်မတော်ကကုသတယ်တွေပါနေတဲ့ဟာလို့နောက်ရေးပေါ်အခြေအနေမှာကာကွယ်ရေးဦးစီးချုပ်ကဒီရောမခိဘရင်လို့အလဲခိဘရင်များလို့ဒါဒီအာနာတော့အဆုံးဒီရောက်ခဲ့ကျင့်သုံးနိုင်တယ်ဆိုပြီးကိစ္စရက်ဒီဟာကျွန်တော်တို့ဖွဲ့စည်းပုံရည်ကြီးတဲ့ဥဖွဲ့စည်းရဲ့ဖွဲ့စည်းပုံတွေမှာဘာမှခိဖြစ်တယ်အာနာဒီဒီဒုထာကတက်ဆင်းရမယ်ဆိုတော့အခြေခံစိတ်ဓာတ်ဝိညာဉ်ချုပ်နေတယ်ပြည့်ရင်းနေတယ်ပေါ့နော်ဆိုတော့အဲ့ဒီအချက်ကိုပြည့်လို့ရှင်ကျန်တာတွေကအော်တိုမက်တစ်ပါသွားမှာအဲ့တော့ပါသွားမှာဖြစ်တဲ့အတွက်ဒီအချက်အချင်းအရေးကြီးဆုံးအချက်ဖြစ်တယ်ကျန်တဲ့ပြောနေတဲ့အချက်တွေဟာစံစင်ရတဘုတ်လိုက်တဲ့အချက်တွေကြီးရဲ့တကယ်ဒီလူသားလူမှုရဲ့ဆန္ဒလူမှုရဲ့ယူချက်ခွင့်နော်လူမှုကြီးရဲ့အချုပ်ချာအာဏာမှာအာဏာပိုင်ကလူမှုဖြစ်တယ်ဆိုတဲ့အချက်ကိုတိဆောင်းနိုင်မယ်ဆိုဒီပြဿနာပြည်နေတယ်ကြာကျွန်တော်တို့အဲ့ဒီအချက်ကမပါဖြစ်ပါဘူးဒိုရိမ့်မယ်လို့ခင
်ဗျဟုတ်ကဲ့ဆရာဦးစီစုအောင်မြောခင်ဗျာအခုကျွန်တော်တို့ဟိုပေါ့လေအခုအချက်တွေဘလောက်ပဲများများပေါ့လေဒီထဲမှာဟိုမပါမဖြစ်ပါဘူးပါဖို့လိုတယ်ဆိုတဲ့ဟာမျိုးရောဘလို့အချက်မျိုးရရှိမယ်ဆရာ
အဲ့ဒီဥစ္စာကတော့ခုနကတော့ဆရာဦးသိန်းတော်ဦးပြောတာတော်တော်ပြည့်စုံသွားပြီအဲ့ကျွန်တော်ဖတ်ပြီးတော့ပြောရမယ်ဆိုရင်အခုဆိုရင် NLD အစိုးရကပြောထားတယ်အဲ့ဒါပါလဲဆိုတော့တိုင်းသားတွေလည်းဒါသဘောထားတူညီတယ်ကျွန်တော်တို့တိုင်းပြည်ကိုဒီမိုကရေစီဆက်ရပြည်တော်စုတည်ဆောက်မယ်လို့ပြောထားတယ်။အဲတော့အခုချိန်ဒါကျွန်တော်တို့တိုင်းပြည်ကငြိမ်းချမ်းရေးလည်းမရသေးဘူး။ဒီနေ့ဖြစ်တယ်လည်းဖြစ်နေတယ်။တိုင်းပြည်ရဲ့ဒါဆက်ရပြည်တော်စုကိုတည်ဆောက်ခြင်းနဲ့ပြည်သူလူထုတရားလုံးကလည်းဒီမိုကရေစီပြည်တော်စုကိုတည်ဆောက်ခြင်းနဲ့အဲဒီဥစ္စာနဲ့ပတ်သက်တဲ့အချက်လက်တွေကအဒီမှာပြင်ပြရာရှိတဲ့ဥစ္စာတွေကအဓိကဖြစ်လာနိုင်တယ်လို့တော့ဟိုကျွန်တော်ကထင်တယ်။ဘာဖြစ်လို့ဆိုတော့ဒီဥစ္စာကိုဒီနေ့ကာလမှာပေါ့နော်။သမ္မတဦးသိန်းစိတ်အစိုးရလက်ထက်ကလေးကတက်မလို့ခေါင်းဆောင်တွေအကုန်လုံးကလည်းမငြင်းဘူး။ကျွန်တော်တို့နိုင်ငံကိုဒါဒီမိုကရေစီဖက်ဒရယ်ပြည်တော်စုတည်ဆောက်ပါမယ်ဆိုပြီးတော့သူတို့လည်းတစ်ဖက်ကပြောနေတာပဲအဲ့တော့ဒီမိုကရေစီဖက်ဒရယ်ပြည်တော်စုတည်ဆောက်ဖို့အတွက်ဒါအခြေခံကျတဲ့အခြေခံချတဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေဖြစ်ဖို့လိုတာပေါ့ဒါအရင်ရိုးရှင်းတယ်အဲ့ဒီစားဖြစ်အောင်ပြပြရမှာပေါ့အဲ့လိုပြပြတဲ့အခါကျတော့မှသာအလုံးကြီးမှန်းလာတဲ့ဒီမိုကရေစီဖက်ဒရယ်ပြည်တော်စုကိုတည်ဆောက်နိုင်မယ်လက်ရှိအတိုင်းအတာတွေနဲ့ဖြစ်ပွားနေတဲ့ပြည်ပခန့်တွေဖြစ်ပွဲတွေချုပ်နှိမ့်မယ်အဒီတော့မှသာအဲ့လိုမျိုးငြိမ်းချမ်းတော့မှသာတိုင်းပြည်ကိုစီဝါရေးဖွံ့ဖြိုးတိုးတက်ပြီးတော့မှနိုင်ငံတကာနဲ့ရေမောင်တိုင်းပိုင်နဲ့ အနေထားကိုကြောက်နိုင်မှာပေါ့အဲ့ဒီအချက်လက်တွေကအဓိကကြမလို့ထင်ပါတယ
်ဟုတ်ကဲ့ဆရာဦးစီသူဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးဝက်အတွက်ကိုကိုယ်တိုင်ပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းလေးလိုက်မှမှာရောက်နေပါတယ်ကျွန်တော်တို့စာရီပြဖို့ထားတာလည်းစိတ်ဝင်စားနဲ့ရေးထားရလည်းတော်တော်များနေပါတယ်ဆိုတော့ကျွန်တော်အရင်ဆုံးတော့ဒီကိုယ်တိုင်ပါဝင်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေကိုလှည့်ပေးခြင်းပါတယ်အရင်ဆုံးတူဦးကတော့ကနေဒါနိုင်ငံကဦးညွန့်လာပါဦးညွန့်လာသဘောထားဆွေးနွေးခြင်းတာရှိရင်ဆွေးနွေးမင်းမြန်လို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ယခုလက်ရှိအနေအထားရာဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်လို့ NLD နဲ့စစ်အုပ်စုဟာပုတ်တိုက်မှုတွေကနေပြီးတော့အခုထိတ်တိုက်ရင်ဆိုင်မှုအဆင့်ကိုရောက်နေတယ်လို့ကျွန်တော်မြင်ပါတယ်ခုနဆရာဦးစီသူအောင်မြင့်တို့ဆရာဦးသိန်းတန်းဦးတို့ပြောတဲ့စကားတွေမှာအကုန်ပြည့်စုံပါတယ်ပြည်သူ့ထံကအာဏာဆင်းသက်ရမယ်လို့ဆိုထားပါတယ်ဒါကြောင့်မို့လို့ဒီမှာ85ရာခိုင်နှုန်းရဲ့ဆန္ဒကို25ရာခိုင်နှုန်းစစ်တပ်ကပယ်ဖျက်နိုင်တဲ့ဥပဒေကလုံးဝတရားမျှတမှုမရှိပါဘူးနိုင်ငံတော်ကဒီအခြေခံဥပဒေကိုကာကွယ်စောင့်ရှောက်ရမယ်လို့လေးစားလိုက်နာပါမယ်ဆိုတဲ့အချက်တွေနဲ့ချီနှောင်တုတ်ပြီးတော့ပြည်သူ့ဘဝ2008ဘောင်ထဲမှာအချုပ်နှောင်ခံနေရတယ်လို့မြင်ပါတယ်ဒီကနေပြီးတော့ရုပ်ရက်ဖို့လို့ဒါကြောင့်မလို့ NLD အစိုးရအနေနဲ့မိမိရဲ့လုံပိုင်ခွင့်တွေကိုခိုင်မာပြတ်သားတဲ့မူဝါဒနဲ့ပြည်သူ့ကိုမျက်နှာမူပြီးတော့အဆုံးပြတ်ပြုရမှာဖြစ်ပါတယ်နောက်တစ်ချက်ရေးကြည့်တာကဖြစ်နေတာကတမင်နယ်ကြားတကူထဲမှာဆက်နေရင်တော့တနေ့ကြားစားခံရမှာသိကြပါတယ်ဒါကြောင့်မို့ NLD အနေနဲ့လည်းခုနပြောလုံပိုင်ရင်းရှိတဲ့နေရာမှာမိမိကိုယ်ကိုမိမိလွန်စွာအထင်ကြီးတာတို့ရန်သူရဲ့အင်အားကိုမခံမနိုင်တာတို့စီမံအုပ်ချုပ်ရေးကဏ္ဍတွေမှာအမျော်မြင်နဲ့ညာမျော်မြင်နေပါတာတွေဖြစ်နေပြီးဆိုရင်တော့အဲ့ဒါဆုံးရှုံးမှုတွေဖြစ်မယ်ဒါကိုလည်း NLD အစိုးရအနေနဲ့ပြင်ဆင်ရပါမယ
်
တကယ်လို့နောက်ဆုံးအချိန်ကကျွန်တော်ပြောချင်တာကဒီစစ်တပ်ကတော့ဘယ်လိုပဲဖြစ်ဖြစ်ဒီဥပဒေကိုအသက်နဲ့လည်းကာဝယ်မယ်ဆိုတဲ့အတွက်ကြောင့်ငင်းဆန်နေမှာပဲအဲ့တော့နောက်ဆုံးမှာဒီ45ဦးကော်မတီအနေနဲ့ဒီစစ်တပ်ကိုကောက်ယူပြီးတော့ပြည်သူ့ရဲ့ဆန္ဒကိုဖော်ထုတ်စေချင်ပါတယ်။ဒါမှပဲခုနပြောဒီပြည်သူ့ဆန္ဒကိုမလေးစားရင်တက္ကသိုလ်နိုင်ငံတော်ရဲ့ပြဿနာအရရကဲတာဝန်အသူ့ဘက်မှကြားရောက်သွားမှာဖြစ်ပါတယ်။အခုကဒီတရားမျှတမှုမရှိတဲ့ဒီဥပဒေကိုဥပဒေနဲ့ညီဖို့လိုပါတယ်လို့ဆိုရင်အဲ့ဒီဥပဒေကြီးကရောတရားဥပဒေနဲ့ညီညွတ်မျှတတင့်တယ်တဲ့အနေအထားမျိုးမရှိတာပြည်သူအားလုံးလည်းသိတယ်ဒါကြောင့်မလို့ပြည်သူအားလုံးမှာပူပေါင်းပါဝင်ဆောင်ရွက်ပြီးတော့2008ဖွဲ့စည်းပုံအခြေခံဥပဒေကိုလုံးဝဖျက်သိမ်းပြီးတော့အသိပြန်ရေးဖို့ပဲလိုတယ်အခုကပြင်ဆင်ရမယ့်ဥပဒေကတကယ်ခက်တာတွေက94ခုလောက်ရှိတာတွေကိုတွေးနေရတယ်နောက်3950ဆိုတော့နှစ်ပေါင်းများစွာကြာအောင်မယ်ဒီလိုမျိုးပြင်လို့မရဘဲနဲ့အားလုံးလုံးဝဖျက်သိမ်းပြီးတော့လာအသိပြန်ရေးလေရေးဆွဲတာကအမြန်ဆုံးဖြစ်မယ
်
ပြင်ဆင်နေရင်လည်းအဖာသေးမြောင်များစွာနဲ့ကြည့်မကောင်းရှုမကောင်းတဲ့ဥပဒေကြီးပဲဖြစ်နေမယ်လို့ကျွန်တော်အနေနဲ့ပြောကြလို့ပါတယ
်။ဟုတ်ကဲ့ဒါအခုကိုတော်တာချင်းတယောက်ကကျွန်တော်တို့ဓာတ်ရိုက်နားထောင်နေနဲ့မှတ်ချက်ပေးရလဲအခုပြောသွားတဲ့ဟိုကောက်ချက်နဲ့နည်းစင်ပါလေသူကတော့ဥတုဆိုတဲ့အကောင့်ပိုင်ရှင်းမှာသူကဗာရေးထားလဲဆိုတော့ဟိုသူတို့ဘာသာရေးသူတို့ဘာသာအတည်ပြုထားတယ်2008ဥပဒေကိုပြင်ဖို့မပြောနဲ့ဆကလှန့်ပြစ်ဖို့တော့ကောင်းပါလေတိုင်းပြည်တိုးတက်စေခြင်းတိုင်းပြည်ကိုတကယ်ချင်း2008ဥပဒေပြင်ဆင်ဖို့တတ်မလို့ကလည်းသဘောတူဖို့ကောင်းပါလေဆိုပြီးတော့ရေးပါတယ်နောက်ကျွန်တော်တို့ email နဲ့ပေးပို့ထားတာလည်းရှိပါသေးတယ်အဲ့ဒါကတော့သူကတော့ဥတင်ငွေဖြစ်ပါတယ်သူစာထဲမှာတော့ဒီဥပဒေတစ်ခုပါတယ်နံပါတ်1တရားမျှတမှုနံပါတ်2သာဓုညီမျှမှုနံပါတ်3ကောင်းသောစိတ်စီရာတို့နဲ့ပြဋ္ဌာန်းမှသာဥပဒေတစ်ခုမြည်ပါတယ်တဲ့2008ခုနှစ်အခြေခံဥပဒေဟာအထက်ပါ3ချက်နဲ့မကိုက်ညီပဲပြဋ္ဌာန်းတယ်ဆိုတော့တတိုင်းပြည်လုံးသိပါတယ်တဲ့တကယ်တော့ပြင်ဖို့မကောင်းပါတဲ့အသိရင်ပိုကောင်းမယ်လို့ယူဆပါတယ်ဆိုပြီးတော့သူကကြံတဲ့ဟာတွေလို့သူစက်ရည်ထားရှိပါတယ်နောက်ထပ်ကျွန်တော်တို့ဒီ Facebook ကနေမှတ်ချက်ပေးထားတာတော်တော်များလေးရှိပါတယ်မဆုမဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီမောင်ပိုးဆိုတဲ့အကောင့်ကတော့ကျွန်တော်အထင်ကတော့ပုံမှန်4369တော့အရင်ဦးဆုံးပြင်နိုင်အောင်စူးစမ်းရပါမယ်တဲ့မဟုတ်လို့ရှိရင်တော့အဲ့ဒီ25ရာခိုင်နှုန်းအဖွဲ့ကတပြုံလုံးမတ်တက်ရက်လိုက်ကန့်ကွက်လိုက်နေပဲပြီးသွားမှာပါပဲတဲ့ခိုင်ခိုင်ဆိုတဲ့အကောင့်ကတော့ပြင်လို့မရပါဘူးတဲ့မရအောင်ကိုလှုပ်ထားတာပါတဲ့မရမှန်းလဲနိုင်ငံရေးသမားတွေသိကြပါတယ်တဲ့ပြင်လို့ရရင်တော့တိုင်းရင်းသားတွေ25ရာခိုင်နှုန်းတော့အကျိုးများပြီးတော့ဗမာတွေကတော့100ရာခိုင်နှုန်းအကျိုးများမှာပါတဲ့ပြင်လို့ရရင်တော့မှတိုင်းခုနှစ်တိုင်းကလွတ်တော်ကိုယ်စားလှယ်တွေကတိုင်းရင်းသားလွတ်တော်ကိုယ်စားလှယ်တွေတင်တဲ့အဆိုကိုကောင်းသည်ဖြစ်စေမကောင်းသည်ဖြစ်စေပယ်ချခံခဲ့ရမှာသိကြပါတယ်တဲ့မထွေးဆိုတဲ့အကောင့်ကတော့2008အခြေခံဥပဒေပြင်ဆင်တာထက်အစ်စ်အကုန်ပြန်ပြီးရေးဆွဲတာကိုပဲပြုလုပ်စေချင်ပါတယ်တဲ့။ဘာကြောင့်လဲဆိုတော့ပြည်သူတွေကိုယ်တိုင်ပါဝင်ရေးဆွဲထားတာမဟုတ်တဲ့အတွက်ဘယ်အချက်ကအရေးပါပြီးအရင်ပြင်သင့်တယ်လဲဆိုတာကိုဒီနေ့အထီတော်မှနားမလည်တဲ့ပြည်သူတွေကအများပြပါတယ်။ရှုပ်ထွေးပြီးတော့လှည့်ပြားလွယ်တဲ့2008ခြေဦးဟာစစ်အာဏာရှင်တွေရာသက်ပံအုပ်ချုပ်ဖို့ပဲရည်ရွယ်ရေးဆွဲထားတာဖြစ်ပြီးတော့ဘယ်လိုအချက်တွေကိုပဲပြင်ဆင်ပါစေအဖွဲ့နဲ့အပိတ်ကတော့ကြိုတင်စီစဉ်ပြီးသားဖြစ်နိုင်ပါတယ်တဲ့။ဒါကြောင့်မို့လို့အချိန်ကုန်ပြီးတော့ပြည်သူအတွက်အကျိုးမရှိပါဆိုပြီး တော့ရေးထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီသောတာရှင်တို့ရဲ့စာရင်မှာတော့ဒီပြင်ဆင်နိုင်မယ့်အလားအလာပုံမှာတန်တရားအမြင်တွေကိုတွေ့ရပါတယ်ဆိုတော့ဆရာဦးသိန်းသန်းဦးကြီးကျွန်တော်တို့ဒီဖွဲ့စည်းပုံပြင်ရင်းမှာဟိုတော်တော်များများမြင်ကြတာအဓိကဟန်တာတတ်မတော်ဖြစ်မယ်ဆိုပြီးတော့မြင်ကြပါတယ်ဒါပေမဲ့လည်းဟိုတတ်မတော်ကောက်ဝဲဦးစည်းချုပ်ကိုလည်းပြောထားဦးလားရှိပါတယ်တကယ်လို့လိုအပ်လို့ပြင်ရမယ်ဆိုရင်ကောက်ဝဲကမရှိဘူးဆိုပြီးပြောပါတယ်ဒါပေမဲ့တကယ်ပြင်တဲ့အခါမျိုးမှာဘလောက်တိုင်းတာတွေလက်ခံမယ်လို့ဆရာသုံးသပ်ပြင်လဲဆရာ
ကျွန်တော်တန်ရချီလေဗျအဲ့ဒါကိုကောင်းတော်ဟိုကာကွယ်ဥပဒေကြီးရတယ်ဆိုကြီးတွေပြောပါတယ်ဒါကျွန်တော်တို့ပြင်မှာတင်ရချီပြင်မှာလို့ပြောနေတာပေါ့နော်ဒါဥရိနေကြီးပြင်ရပါပြင်နေပြီးခဏရှိတာပဲလို့ပြောခဲ့တော့အဲ့ဒီတော့ဖွဲ့စည်းပုံဆရာဦးတွေကိုလွတ်တော်တဲ့ဒီမို့ဆိုတာ၄၃၆ကာကြီးမြခါဝေးရပထမ195ခုဒါကလွတ်တော်တဲ့မှာ၄ပုံ၃ပုံတော့ရွေးချယ်ခံကုလို့အကုန်လုံးကဒါစာညာအတန်ခံရေး NLD အကုန်လုံးသဘောတူညီတောင်မှသမတော်ဘက်ကသူရဲကောင်းတယောက်ဒါမှမဟုတ်လို့ရှင်အယူတယောက်ဖိတ်ဖောက်ပြီးကျွန်တော်တို့ဘက်ကိုမဲပေးမှာသူတို့ဘက်ကိုမဲပေးမှာရက်ဖရင်တန်ကိုရောက်ရက်ဖရင်တန်ကမဲပေးခွင့်ရှိသူထက်ဝက်တော်ကတဏ္ဍာမဲပေးမှာရှင်းမှာဖြစ်တဲ့အတွက်ဒါနောက်တစ်ခုမှလည်းနှစ်162ခုနေမှာလည်းဒီတိုင်းမှာဈေးဝင်သူကိုတမဲကြိုးရမယ်ဆိုတော့တွတ်တော်ထဲမှာပြင်မာလို့ပြောတာဟာမပြင်းနဲ့လို့ပြောတာနဲ့အတူတူပဲရ။အဲတွတ်တော်ထဲမှာပြင်းရေးဆိုတာကတော့ကျွန်တော်ပြောပြမယ်ဂုဗီယာအတ္တဇင်းနဲ့ဓမ္မတိယာအတ္တဇင်းကဆင့်နေပါလေ။ตลอดเวลามาเปลี่ยนหมดสรว่าเบนี้เนี่ยมาขึ้นไหนมาโหลาล่ะไม่ใช่หรอก
โอเคสรเสียอู้สิสู่อามีอเมียวครับเนี่ยอกูเราตะเกเรหลွตต่อเนี่ยมาเปลี่ยนมั้ยเสร็จมั้ยဆိုလို့ရှင်ตําหนอว่าบลาวที่โหปาวินลามั้ยอลาล่ะမျိုးရှိเลย
เอ้ดีองค์ษาเนี่ยปัดเป็ดเยตําหนอกากวยอีอีจุบပြောเนี่ยองค์ษาดิก็เรามูเว้2မျိုးเราเราจาบูเดอมูเว้2မျိုးก็บาเลยဆိုแล้วคาเจรอအဒီပဒီဘုံအခြေခံဥပဒေကဒီလိုလိုပဲတည်ပြီးတည်ပြီးထားတယ်။အဲဘယ်လိုဖြစ်တာပေါ့နော်။အဲ PA လို့ဆိုတဲ့ခါကျတော့အခုဆိုရင်ပဲတိုင်းပြည်မှာအပြောင်းအလဲတွေဖြစ်တာပေါ့။ဒီဖက်ကြီးဘုံအခြေခံဥပဒေကြောက်ပဲ2015ရွေးကောက်ပွဲမှာ NLD ပါတီကအာဏာရပြီးတော့မှအဆွေရတော့ဖြစ်နေပြီ။အဲဒီတော့ဘာလို့ပြင်ရမှာလဲဆိုတော့ပြောတဲ့အမျိုးရှိသလိုမျိုးဟိုပြီးခဲ့တဲ့အဲကျွန်တော်တို့ဟိုဥစ္စာပေါ့နော်။ထိပ်ပြီးအစီအွေပွဲမှာပြောလာတာတခုကတော့အဖွဲ့ကြီးဘုံကိုဒီလိုလိုနဲ့ပြင်ပါမယ်ဥပမာအားဖြစ်ဆိုရင်ဒီပြောတာကတိုင်းနယ်ဒီနယ်ဒီမှာအဲဘုလားတော့လို့သက်ဆိုင်ရာလွတ်တော်ပေါ့ဒီနယ်လွတ်တော်ဒီကရွေးချယ်တင်မြှောက်ပြီးတဲ့လူကိုအဝန်ကြီးအနေနဲ့ခန့်တာမျိုးတွေဆိုရင်ဒါတက်မလို့ဘက်ကလည်းပြင်ဖို့ရှိပါတယ်ပါညာဆိုအဲ့လိုပြောရတယ်ရှိတယ်ရှိတဲ့ခါကျတော့ဘုလားတော့ကတီဝီသဘောအရအခုခွဲကြည့်ဖို့သဘောအရပြောမယ်ဆိုရင်တက်မလို့ဘက်ကပြောနေတာကတော့ဟိုတစ်ခုတည်းပဲခွဲကြည့်ဖို့ပါလေဒီတိုင်းပဲပြောရတယ်တက်မလို့ကသဘောမတူရင်ဘယ်ဟာမှပြင်လို့မရဘူးဒါတော့ရွေးချယ်တယ်ပဲအဲဆိုတဲ့ခါကျတော့ဒီအကြီးကိုသူကလည်းဆက်ပြီးတော့ဟိုတည်နေနေခြင်းလဲဒါပေမဲ့အခုလောလောဆယ်မှာနှစ်ခုပေါ့တစ်ခုကတက်မလို့ကာကွယ်ရေးဥပဒေကပြောထားတယ်ဗာလဲဆိုတော့အဲတိုင်းပြည်မှာဝင်ရုပ်ရေးတဲ့ကိစ္စမှာဒီနယ်သွတ်တော်တွေကဟိုရွေးတဲ့ဥစ္စာကိုဟိုဗာလဲဝင်ရုပ်ပြင်ရမယ်ဆိုတော့တစ်ချက်လောက်ပြောထားတာရှိပေမဲ့အခု45ဦးကော်မတီရဲ့လုပ်ငန်းတွေနဲ့ပတ်သက်လို့ကတော့တက်မလို့ကုစရေတွေကဟိုဗာလဲထားတယ်ဆိုတော့ဒါကြီးကဖွဲ့စည်းပုံနဲ့မညီညွတ်လို့သူတို့တွေကဟိုဗာလဲပါတော့ပါဝင်နေတယ်ဒါပေမဲ့ဘလို့မှဟိုကျွန်တော်တို့မပြီးပါဘူးဆိုပြီးတော့မှဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်လို့တို့အနေနဲ့ဘာတွေကိုပြင်နေပါလဲဘာတွေကိုမူလတိုင်းထားကျင်ပါလဲဘာတွေကိုတော့ဟိုဘာလဲထောက်ဥစ္စာပေါ့နော်ဆက်ပြီးတော့မှပြောင်းလဲကျင်ပါလဲဒီလိုဥစ္စာဘာသဘောထားမှမပြီးပဲနေနေတာကိုကျွန်တော်ကတွေ့ရတယ်အဲ့တော့ဟိုလောက်ရကံရတော့အရန်ဖြစ်ပါလိမ့်မယ်ပြကြလာတော့ကိုရကောင်ကပြောပြလို့ပဲတတ်မလို့ကသဘောမတူရင်အမဲခွဲတဲ့ခါကျရင်ကျွန်တော်ရှေ့မှာနမူနာလေးရှိခဲ့တယ်အဲ့ဒါပြောရှေ့မှာတော်တော်ဟိုအကြီးကျယ်ဖြစ်နေတဲ့ကာလတုန်းကလည်းအဲ့ဒီကံပြူကဥဆောင်ပြီးတော့မှအများကြီးတင်ခဲ့တယ်တရားဖွင့်ပြီးပြည့်ရဲ့အတွက်ဘာတစ်ခုမှအရာမရောက်ခဲ့ဘူးအခုလိုဆိုတတ်မတော်ကဘာမှသဘောမတူဘူးအဲ့တော့ဒီဟာမျိုးနဲ့ဖြစ်သွားနိုင်တယ်တို့လို့ပြန်မှာတော့အဲ့ဒီအခြေအနေတိုင်းသွားလို့လို့ပဲကျွန်တော်မြင်ပါတ
ယ်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုယ်တိုင်ပါဝင်ဆွေးနွေးကိုဆက်သွယ်ထားတဲ့ပုဂ္ဂိုလ်နောက်တူလေးလေးလိုင်းပေါ်မှာရှိနေပါတယ်ကိုနိုင်ဖြစ်ပါတယ်ကိုနိုင်ဆွေးနွေးချင်တာမင်းမြင်နေတာဆွေးနွေးမင်းမြင်နိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဖွင့်ပြီးပုံအခြေခံဥပဒေကိုဒီဆွတ်တော်မှာပြင်ဖို့ဆိုတော့ဘလုံးနည်းမှာမဖြစ်နိုင်ဘူးပြောအနေနဲ့ပြင်ဆင်နေတာကတော့မြန်မာပြည်ဒီပြည်သားအားလုံးရဲ့မဲခန္ဓာနဲ့ကုလိုမျိုး2015ရွေးကောက်ပွဲတွင်ဒီဥပဒေကိုပြင်ဖို့လဲပြည်သူရဲ့ခန္ဓာနဲ့မဲခွဲပြီးတော့ပြင်တာအကောင်းဆုံးလို့ကျွန်တော်အနေနဲ့ပြင်ဆွတ်တော့မှာတော့ဘလုံးမှာပြင်နေမှာဘာလို့ဆိုတော့အစအရာတန်းခွင့်တော့ပဲတော်တစ်ခုပြောချင်တာကကိုကဘာနဲ့တူလဲဆိုတော့တစ်ခုကလူပြန်ဟောင်းဖြစ်နေတဲ့ပုံစံမျိုးဖြစ်နေတယ်ဒီကုတောင်းချက်ပေါ်စီကိုအခြေခံဥပဒေကိုပြင်ဖို့ကပေါ်စီကိုအခြေခံဥပဒေနဲ့မညီဘူးဆိုလို့ရှိရင်ကိုကိုယ်တိုင်ရတော့အတလကြီးဒီမှာဒုတိယသမ္မတနေရာမှာလည်းအတလကြီးမဲမကြီးပဲနဲ့ ဝင်းထိုင်နေတာရောအဲ့ဒါတော့တိုင်းဘာလဲပြည်ပြည်ကြီးကြီးရဲ့ပြည်နာကိုဘုံတိတ်ခါကိုစော်ကနေလည်းမတူလားလို့ဦးမင်း online ကိုကျွန်တော်ဒိတ်မိနေပါတယ်
โอเคโอเคคุณไอ้ชินิไปแล้วเจซูบาสรุปเราก็สายตาไปปู่ท่าได้ปกติเลยตลอดเนี่ยชินิบาดาดีดีแท้เนี่ยตะอู้ก็တော့เมธีลาမျိုးอ่ะอู้เซ็งหมองมามัสมุนผัดๆไปบ้างครับ
ลุตตอก็ภွေซี้ตาวินไปดาโกเลซ่าไล่นาบีตะมรอมาโกซะเลเมียปูบ้องคอมเมดี้มาปาวินเกจาบาได้ซุยนี่ดาริโกเลจ้านาเกจาบาได้ทั่วต่อเลยมีโตมาซุยนี่เกจิไม่ชื่อเกจาบาอูดาตรุ่ยะตบอราสนะไตมาပူပေါင်းကော်မတီဖွဲ့စည်းတာဟာ2008ဖွဲ့စည်းပုံမှာလှုပ်ထုံးလုံနည်းနဲ့မညီဘူးဆိုပြီးကန့်ကွက်ခဲ့ပါသေးတယ်လွတ်တော်ကလက်မခံခဲ့ပါအခုပူပေါင်းကော်မတီရဲ့အစီအခံစာကိုလည်းအချက်၃ချက်တင်ပြပြီးတော့ကန့်ကွက်ပါတယ်မဖြစ်မနေပြင်ရမယ့်ပုံမှန်တွေကိုလည်းဆွေးနွေးခဲ့ပြီးဖြစ်လို့တက်မတော်ကတည်ပြီးဖြစ်ပါတယ်ဖွဲ့စည်းပုံကိုမြည်တို့ပြင်ပြီးလို့တတ်မှတ်ပြီးအတိပြုချက်ရယူတဲ့အချိန်မဟုတ်ပါ2008ဖွဲ့စည်းပုံအခန်း7အတိုင်းလိုက်တာဖို့မလိုသေးတဲ့အတွက်ပူပေါင်းကော်မတီကိုလွတ်တော်ရဲ့လုပ်ပိုင်ခွင့်ဘောင်အတွင်းကအများရဲ့ဆန္ဒရယူပြီးဖွဲ့စည်းပေးခဲ့တာကိုတွေ့ရပါတယ်။ရှေ့ဆက်ပြီးလို့ရမှာကတော့ပူပေါင်းကော်မတီအစီအခံစာပါပြည်စင်သည့်ကြောင့်တင်ပြတဲ့ဥပဒေပုံမှန်မူချမ်းများကိုလွတ်တော်ကိုယ်စားလှယ်အားလုံးတဦးချင်းကသဘောထားများတင်ပြီးတော့ဆွေးနွေးကြရမှာဖြစ်ပါတယ်။ထို့အချိန်အခါကျမှ2008ဖွဲ့စည်းပုံကိုထို့ဖွဲ့စည်းပုံပါပြဋ္ဌာန်းချက်များနဲ့အညီပြင်းထန်တာကိုမိမိတို့လိုအပ်လှူလာချက်နဲ့အညီဖြစ်ခဲ့ရင်တက်မတော်ကလက်ခံနိုင်စရာအကြောင်းရှိလို့အောင်မြင်နိုင်လိမ့်မယ်လို့ထင်မြင်မိပါတယ်ခမားဆိုပြီးရေးထားပါတယ်ရှင်
ဟုတ်ကဲ့ဒါကတော့မိထီလာမျိုးကဦးစိန်မောင်ပါနောက်တူကတော့ကိုရွှေခဲဆိုတဲ့ပုဂ္ဂိုလ်ပါသူစာတော့နန်းလောင်မှာဖတ်ပြပေးပါ
2008ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်လို့ NLD အစိုးရအနေနဲ့ပနမကြိုးပမ်းမှုပြုခဲ့ပါတယ်ပြင်ဆင်ရေးညှိနှိုင်းမှုပူပေါင်းကော်မတီကိုလွှတ်တော်ကအများဆန္ဒခံယူပြီးတော့ဖွဲ့စည်းတာဝန်ပေးခဲ့ပါတယ်။ဒီကော်မတီဖွဲ့ရဟာ2008ဖွဲ့စည်းပုံရဲ့လှုပ်ထုံလှုံနေနဲ့မညီဘူးလို့လှုပ်ထုံလှုံနေပိုင်းကအတိကထားပြီးတော့တက်မတော်အစုအဖွဲ့ကတင်ပြကန့်ကွက်ခဲ့ပါတယ်။ပြင်ဆင်ဖို့လှုပ်တာမဟုတ်ဘူး။ပြင်ဆင်နိုင်ရင်အတွက်ပြင်သစ်နာပြင်ဖို့အတွက်ပဲညှိနှိုင်းမှုပူပေါင်းကော်မတီကိုဖွဲ့ရဆိုပြီးလွှတ်တော်ကဖြေခဲ့ပါတယ်။တက်မတော်အပါအဝင်ပါသင့်ပါထိုက်တဲ့အဖွဲ့အစည်းရဲ့ကိုယ်စားလှယ်တွေလူပုဂ္ဂိုလ်တွေ45ဦးပါဝင်တဲ့ကော်မတီကိုအများဆန္ဒနဲ့အတည်ပြုဖွဲ့စည်းတာဝန်ပေးခဲ့ပါတယ်။ဒီကော်မတီမှာတက်မတော်ကိုယ်စားလှယ်တွေပါဝင်တက်ရောက်ခဲ့ပါတယ်။ဆွေးနွေးတာတော့မလုပ်ခဲ့ပါဘူး။ပူပေါင်းကော်မတီရဲ့အစီရင်ခံစာကိုလွှတ်တော်မှာ2019ဇူလိုင်လ15ရက်နေ့မှာတင်သွင်းခဲ့ပါတယ်။တက်မတော်အစုအဖွဲ့ကလှုပ်ထုံလုံနေမမှန်ဘူးလို့ဒါဆိုပြီးတော့အချက်၃ချက်နဲ့တင်ပြကန့်ကွက်ခဲ့ပါတယ်။ပြင်းထန်လာတဲ့အချက်တွေတော့မဟုတ်ပါဘူး။လွှတ်တော်ကလက်ခံခဲ့ပါတယ်။2019ဇူလိုင်လ22ရက်နေ့မှာလွှတ်တော်ကိုယ်စားလှယ်တဦးချင်းကသဘောထားဆွေးနွေးဖို့တက်မှတ်ဖိတ်ခေါ်ပေးခဲ့ပါတယ်။ဒါကြောင့်ဇူလိုင်လ22ရက်နေ့မှာဆွေးနွေးကြမယ့်အချက်တွေမှာမူတည်ပြီးတော့2008ဖွဲ့စည်းပုံရဲ့အခန်း7ပါလှုပ်ထုံးလုပ်နေအတိုင်းဆက်လုပ်သွားမှာဖြစ်လို့စောင့်ကြည့်ရအောင်ပါ။ရှေ့အလားလာကတော့တက်မတော်ကပြုပြင်တင်တာပြုပြင်မှာကိုလက်ခံတဲ့လှုပ်ထုံးလုပ်နေနဲ့ညီပြီးတော့တက်မတော်ရဲ့အခန်းကဏ္ဍကိုထိခိုက်မှုမရှိရင်လက်ခံမဲ့သဘောရှိနေပါတယ်။NLD အစိုးရကလည်းလိမ္မာပါဏတ်စွာစီမံဆောင်ရွက်မှာဖြစ်တယ်လို့ခန့်မှန်းနိုင်တဲ့အတွက်ပြုပြင်လမ်းကြောင်းဖြောင့်ဖြူအောင်မြင်မယ်လို့ယုံကြည်ရကြောင်းပါ
။ Okay နောက်စာတစ်စာကတော့မောင်တုံညဆိုတဲ့သူရေးသားပေးပို့ထားတာဖြစ်ပါတယ်။ကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျာ
။ကျွန်တော်အမြင်ပြောရရင်45ဦးကော်မတီကတင်ပြထားတဲ့အတိုင်း2021ကစလို့လွှတ်တော်ထဲမှာတက်မတော်သားခုစလဲ15ရာခိုင်နှုန်းနဲ့နောက်တစ်ဖြည်းဖြည်း10ရာခိုင်နှုန်း500ရာခိုင်နှုန်းအထိရှော့ချဖို့တက်မတော်ကလောလောဆယ်ဘယ်လိုမှလက်ခံမဲ့မထင်ပါဘူး။ဒါကြောင့်ကျွန်တော်တင်ပြချင်တာကဖွဲ့စည်းပုံဥပဒေမှာရွေးချယ်ခံကိုယ်စားလှယ်နဲ့ခန့်အပ်တည်ကိုယ်စားလှယ်ရောနေတာကိုရွေးချယ်ခံကိုယ်စားလှယ်ဒီအားလုံးဖြစ်အောင်တက်မတော်သားကိုယ်စားလှယ်တွေကိုလည်းတက်မတော်ကာကွယ်ဦးစီးချုပ်ကခန့်အပ်ခြင်းမပြုဘဲတက်မတော်သားတွေကမဲပေးသည့်စနစ်နဲ့ပါဝင်ခွင့်ပြုပြီးရာဂိုင်းနှုံးကိုလောလောဆယ်ကာလမှာရှော့ချခြင်းမပြုဘဲနောက်မှရှော့ချဖို့ပါပဲ။ဒီလိုဆောင်ရွက်တာကိုကာကွယ်ဦးစီးချုပ်အနေနဲ့လည်းအာဏာရှင်မှုသူမဟုတ်ဘူးဆိုရင်လက်မခံနိုင်စရာမရှိဘူးလို့ထင်ပါတယ်။ဘာကြောင့်လဲဆိုရင်သူကမခန့်အပ်ပေမဲ့သူပေးစီခြင်းနဲ့သူကိုယ်သာတက်မတော်သားတွေကမဲပေးကြမှာဖြစ်လို့ပါ NLD နဲ့တခြားတိုင်းရင်းသားပါတီတွေဘက်ကကြည်ရင်လဲလက်ခံနိုင်တဲ့အချက်တွေရှိနေပါတယ်ဒါတွေကတော့အခုချိန်မှာလွတ်တော်တက်တန်းတစ်ခုတွင်တက်မတော်ကာကွယ်ဦးစီးချုပ်ကတက်မတော်သားကိုယ်စားလှယ်ဥယျာဉ်အကန့်အသတ်မရှိအကျဉ်းအကန့်အသတ်မရှိလဲနေတာတွေလုံးလုံးမရတော့ပါဘူးတက်မတော်သားကိုယ်စားလှယ်တွေကိုလည်းတက်မတော်သားတွေနဲ့သူတို့မိသားစုတွေကမဲပေးကြမှာဖြစ်လို့တက်မတော်သားတွေနဲ့သူတို့မိသားစုတွေရက်ဖက်ပြည်သူကိုယ်စားလှယ်တွေကိုမဲပေးခွင့်မရှိတော့တဲ့အတွက်မိထီလာလိုတက်အင်အားများတဲ့နေရာတွေမှာကြံ့ခိုင်ဖွံ့ဖြိုးရေးပါတီလိုတက်ကထောက်ခံတဲ့ပါတီတွေမနိုင်နိုင်တော့ပါဘူးလွတ်တော်ရဲ့ရောက်လာတဲ့တက်မတော်သားကိုယ်စားလှယ်တွေအမြင့်ကြီးလာရင်85ရာခိုင်နှုန်းကျော်မဲရဖို့အထောက်အကူဖြစ်လာမှာပါ ဒါကြောင့်လောလောဆယ်ဒီနည်းကိုကျင့်သုံးဆောင်ရွက်သင့်တယ်လို့ယူဆပါကြောင်းတင်ပြလိုက်ရပါတယ်ဗျာ
။ Okay ဆာရီမာတို့ဒီအချံပြည့်ချက်တွေတက်တွန်းချက်တွေရတာအမျိုးမျိုးပေါ့လေ။ဆိုတော့ဒီနေရာမှာဒီ NLD အနေနဲ့ကလွတ်တော်ထဲမှာအဓိကနေရာယူထားရဆိုရင်လည်းလက်တလုံးမှာစစ်တပ်ကထောက်ခံမှုမရရင်ဖွဲ့စည်းပုံပြင်ဖို့မှာအဟန့်တားရှိနေတယ်ဆိုတာထင်ရှားပါတယ်။ဆိုတော့ဆရာဦးသိန်းသိန်းဦးရဒီလိုအခြေအနေမျိုးမှာဖြစ်ချင်တာဖြစ်တင်တာဒီဖြစ်နေတာတွေထဲမှာပေါ့လေ။လက်တွေ့ကျကျအရေးကြီးတဲ့ကိစ္စတွေပြင်နိုင်မှုဆိုရင် NLD အနေနဲ့ဘာကိုဦးစားပေးပြီးဆောင်ရွက်နိုင်တာလည်းများရှိမလဲဆရာဦးသိန်းသိန်းဦး။
ကျွန်တော်ထင်တာကတွေ့ဆုံရှိနေတဲ့ကြီးပဲ။အတရာတော့ပဲ။ဒီအဖြေတစ်ခုတည်းပဲ။ထွတ်တော်ထဲမှာတက်မတော်ရဲ့သဘောတူချက်မပါဘဲနဲ့ဘယ်နည်းနဲ့မှမရဘူး။ကျွန်တော်တို့ဥပဒေများဖြစ်ပြီးဒီဥပဒေကြီးရအခန်းစနစ်အရာကျွန်တော်တို့မဲခွန့်ကျုံပါ။ခုနကကျွန်တော်ပြောတဲ့အတိုင်းပေါ့။ဒါမဖြစ်နိုင်တဲ့အခြေအနေပါ။အဲ့တော့အဲ့ဒီအနေထားဆိုတကယ်တမ်းကပြင်လို့မရဗျ။အဲ့ဒီပြင်လို့လမ်းရတယ်ကျွန်တော်တို့ပွားမှာ။စိစကြီးနိုင်တဲ့နည်းနဲ့ပဲကျွန်တော်တို့ပြင်စစ်နိုင်မယ်ဆိုတော့အဲ့တော့အခုကတော့အမျိုးသားလူမျိုးကြီးဖွဲ့ချုပ်ကဒါနိုင်ငံကြီးကနိုင်ငံကြီးပါတီကြီးကလည်းနိုင်ငံကြီးကဒါလက်ဥပုယူပြီးတော့လုပ်တာပဲဒါဒီမှာဒီကိစ္စုံဆွေးနွေးဖို့တော့ခုကဆိုအကုန်လုံးပါလာပြီဒိုင်းသားဖွဲ့စည်းတွေအကုန်လုံးဒူလူကြီးတရားလုံးနဲ့ပါလာနေပြီပါလာနေပြီးတော့အဲ့ဒီကတဆင့်တကယ်တော့ပင်လုံးကြီးလာကန်ကိုထုတ်နိုင်ပြီးတော့အဲ့ဒီအပေါ်မှာဤနိုင်ပြီးတော့ပြည်တော်စုဘောသူစာချုပ်ထုတ်နိုင်တဲ့ဤလန်းအားဖြင့်ဒါပြပယူထားတာကျွန်တော်တို့ရရနေဖြစ်နေပြီအတော်တော်လည်းတော့ဘယ်နည်းနဲ့မှဖြစ်နိုင်မှာ
ဟုတ်ကဲ့ဆရာဦးစီစွာအမြင်အမြင်ရောခင်ဗျအခုကျွန်တော်တို့ဒီကိုလက်တွေ့ကြကြပါလေပြင်နိုင်စင်နိုင်မှုဆိုလို့ရှိရင် NLD အနေနဲ့လုံနိုင်တဲ့နေလံဘာများရှိမယ်လို့ယူဆလဲ
ကျွန်တော်ကတော့ NLD ဆွတ်တက်လာတဲ့အချိန်တုန်းကသူတို့ကျွေးလက်ကျွေးလာတဲ့ကတိပဲပေးလာတဲ့ပုံစံကိုခြေဥ်တွေပြင်နေဆိုပြီးတော့မှအဲ့တော့ခြေဥ်တွေပြင်ဖို့ကိစ္စဆိုရလဲအရင်ရွေးရှင်းပါတယ်ဒီ NLD နဲ့တက်မတော်နဲ့သဘောတူရဆိုရင်ဘာမှမဆိုပြင်လို့ရတယ်NLD ကသဘောမတူရင်ဒုမုတ်တမတော်ကသဘောမတူရင်ဘာမှပြင်လို့မရဘူးဆိုတဲ့ဥစ္စာကလည်းအရင်ယူရှင်းတယ်။ဆိုတဲ့အခါကျတော့ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့မှဟိုလုံ NLD ဘက်ကလုံရမယ့်ဆိတ်ဆကတမတော်နဲ့ညှိနှိုင်းပြီးတော့မှပြင်ပမှာပေါ့နော်။ညှိနှိုင်းပြီးတော့မှဥပဒေကျဆွဲဆွတ်တော်နဲ့တင်ဆိုတဲ့ဥစ္စာကဒါအရင်ယူရှင်းတယ်။ဒီဥစ္စာကို NLD ဘက်ကမသိဘူးဟိုဆိုတဲ့ဥစ္စာလည်းမဖြစ်နိုင်ဘူး။ကျွန်တော်တချို့တော့အမတ်တွေကိုကျွန်တော်မေးကြည့်တယ်ဒီကိစ္စကိုကျွန်တော်တို့ဆွေးနွေးကြလားအတမတော်ကလည်းပါရဆိုတော့အဲ့တော့ကျွန်တော်တို့အမတ်တချို့ကရှင်းပြတာရှိတယ်။အဲ့ဒီအစိုးရတက်လာကြတော့ကဒီတမတော်ကလည်းဆွေးနွေးကြပြီးရှိခဲ့ပါတယ်တဲ့။ဒါပေမဲ့နောက်ပိုင်းမှာတမတော်ကဘာမှအကြောင်းလည်းမပြန်ပြောလည်းမပြောလောကဥပဒေကပြသွားတယ်ဆိုတဲ့သဘောမျိုးကိုရှိတယ်လို့ဒါကျွန်တော်ကပြန်ပြီးတော့ကြားရတယ်။အဲ့လိုအခြေအနေမျိုးအောက်မှာ NLD ဘက်ကအဲ့ဒီနည်းလမ်းနဲ့လုံးလုံးမဖြစ်နိုင်ဘူးဆိုတဲ့သဘောရောက်သွားတယ်လေတွေ့ပါတယ်။အဲ့ဒီခါကျတော့ဘာမှလုပ်လို့မရတော့ဘူးတမလို့လည်းအပြင်မှာပြီးပြီးတော့လုပ်ကြရင်ဒါအရင်ယူရှင်းတယ်တပြီလို့ရတဲ့အချက်တွေကိုပြင်လိုက်မယ်ဆိုရင်ဒါကတော့အောင်မြင်သွားမယ်ဆိုတဲ့ကိစ္စပါပဲ
ဟုတ်ကဲ့အဲ့တော့တွေးဆဆွေးနွေးပြီးအရင
်အဖက်ကလည်းလုပ်လို့မရဘူးအဲ့တော့နောက်ဆုံးလုပ်လို့ရတဲ့နေရာတော့အတွက်တော့တင်ပြီးတော့မှအများကြီးအောင်လုပ်ရတဲ့နည်းကိုပဲကျင့်လို့ရတယ်လို့ထင်ပါတယ
်ဟုတ်ကဲ့ပင်နိုင်ဆွေးနွေးပြတဲ့ဆရာဦးစီသူတော်မြင့်ဦးသိန်းသိုင်းကိုယ်တိုင်ပါဝင်ဆွေးနွေးရသူတွေမှတ်ချက်ရေးသားပြဖို့သူတွေနဲ့တောထရှင်တွေအားလုံးကိုထူးကျေးဇူးတင်ပါတယ်ခင်ဗျာ
စနေညတိုင်းလေလိုက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်စနေညချက်ရဲ့အစီအစဉ်ဒီအဆုံးမသက်ခင်မှာတော့နောက်ဆုံးရသတင်းကျဉ်းချုပ်ကိုနန်းလောင်ကတလှည့်ပြောပြပေးပါအောင်ရှင
်ပရတင်အလန်တင်ရှင်နန်တင်တင်မောကိုအီရန်နိုင်ငံကမနေ့ကဖမ်းဆီးလိုက်တဲ့အပေါ်ကမ္ဘာတစ်ဝန်းစွေမှုတွေတိုးလာနေပါတယ်တီလုတ်ရက်အတွက်အီရန်ကိုပရတင်ကတတိပေးလိုက်ပေမဲ့အီရန်ကတော့လက်တုံပြန်တဲ့အနေနဲ့အခုလိုလိုရတာလို့ပြောပါတယ်အနည်းများပြီးတော့တရားမဝင်လမ်းကိုရှောက်လန်းနေတဲ့အီရန်အတွက်ဆိုရင်လေဗြိတိန်နိုင်ငံခြားရေးဝန်ကြီးဂျယ်ရမီဟန်ကတတိပေးလိုက်ပြီးနောက်တည့်မှာပဲဗြိတိန်ဆိုင်ရာအီရန်သံအမတ်ကိုလန်ဒန်မြို့ဗြိတိန်နိုင်ငံခြားရေးရုံးမှာခေါ်ယူတတိပေးခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကဆိုရယ်အာရေဗျနိုင်ငံမှာရှိတဲ့လေတပ်အခြေစိုက်စခန်းကိုတိုက်လေရင်တွေလေကြောင်းရန်ကာကွယ်ရေးစင်တွေအပါအဝင်အမေရိကန်တပ်ဖွဲ့တွေကိုထပ်ပြီးတော့ဆေးလုလိုက်ပါတယ်။အရှိအလေပိုင်းဒေသတွေမှာအီရန်ဘက်ကစစ်ရေးအရချင်းချောက်မှုတွေရှိလာနေတာကြောင့်အမေရိကန်ဘက်ကအခုလိုမျိုးတပ်ဖွဲ့တွေကိုထပ်ပြီးတော့ဆေးလုလိုက်တာဖြစ်ပြီးဒီထဲမှာအမေရိကန်တပ်ဖွဲ့ဝင်900ကျော်လောက်ပါဝင်နိုင်ခြင်းရှိပါတယ်။အမေရိကန်ပြည်ထောင်စုနဲ့ပါကစ္စတန်နိုင်ငံပူးပေါင်းပြီးတော့လက်နက်ကိုင်စစ်သွေးကြွအုပ်စုတွေအပေါ်ဖြိုခွင်းနိုင်နေတဲ့စစ်ဆင်ရေးတွေဒီလမှာစတင်လိုက်ပါတယ်။လေလာတုံတက်သူတွေကတော့ဒီစစ်ဆင်ရေးဟာအမေရိကန်သမ္မတတော်နဲ့ထရမ့်နဲ့ပါကစ္စတန်ဝန်ကြီးချုပ်အီမရာခန်တို့ဝါရှင်တန်မှာလာမယ့်တဲ့တင်မှာအတွင်းတွေ့ဆုံပွဲမတိုင်ခင်မြေပြင်စစ်ဆင်ရေးတွေပူးပေါင်းလုပ်ကိုင်မှုအဖြစ်သုံးသပ်ပါတယ်။အိညာနိုင်ငံမွန်ပိုင်းမြို့ကဟိုတယ်တစ်ခုကို2008မှာအကြမ်းဖက်တိုက်ခိုက်ဖို့နောက်ွယ်ကနေစီစဉ်ခဲ့သူအဖြစ်ဆွတ်ဆွဲခံရတဲ့အကြမ်းဖက်အုပ်စုကောင်းဆောင်ဟာဖစ်ဆာရစ်ကိုပါကစ္စတန်နိုင်ငံပဉ္ဂျပ်ပြည်နယ်တာဝန်ရှိသူတွေကပြီးခဲ့တဲ့ပုံရိပ်နေမှာဖမ်းဆီးခဲ့တာပါ။အဲ့ဒီဟိုတယ်တိုက်ခိုက်မှုအတွင်းတေဆုံးခဲ့သူ166ဦးထဲမှာအမေရိကန်6ဦးပါဝင်ပါတယ်။
သတင်းကြေညာကိုနန်းလောင်ကပြောပြပေးသွားတာပါရှင်။စနေညရဲ့အစီအစဉ်ထုတ်လို့ရေးမှုကကိုရနိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသက်ဖန်အင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်ပါဒီညအစီအစဉ်မှုဖြင့်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။မနေ့ပြန်မနေ့ခင်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ကြပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.